Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ9ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်ခီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါအမေရိကန်နဲ့တရုတ်အကြားထိတိုက်ပြိပခါဖြစ်ရင်တေချာပေါက်ဘေးရန်တွေရဲ့ကြာရောက်လိမ့်မယ်လို့တရုတ်သမ္မတကပြောလိုက်ပါတယ်အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာတော့ရှင်ပြိုင်နေကြတဲ့ကိုယ်စားလှယ်နှစ်ဦးစလုံးကသူတို့အနိုင်ရတယ်လို့ကြေညာနေပါတယ်ဂါဇာကမ်းမြောင်ဒေသမှာအစ္စရေးလရဲ့ဒီကနေ့ထိုးစစ်ဆင်မှုအတွင်းမှာတော့လူ24ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ဒီလိုမျိုးထိတိုက်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကူးညီကြတဲ့အတူပြပြပါမယ်ရှင
်ကောင်းပါပြီရှင်လူမှုစာမျက်နှာတွေပေါ်မှာအကြမ်းဖက်မှုတွေကိုလှုံ့ဆော်နေတာကိုမြန်မာအစိုးရကထိန်းချုပ်ဖို့အတွက် Facebook နဲ့သဘောတူလိုက်ပါပြီ
။လူတလုံးဒီလှုံ့ဆော်မှုတွေကောလာလာတွေအဲ့ဒါတွေဟိုအញ្ញံဆုံးဟိုဖြန့်နှံ့တာတွေချက်ဆင်းပေါ့ဘယ်လိုလုပ်မလဲ။သူ Facebook ရဲ့ policy ကဘယ်လိုဘယ်လိုရှိ
တယ်။တမနာယုံရဲ့အခြေခံအရာရှိတူပြောခဲ့တာပါ။ဒီနောက်မှာတော့မြန်မာအစိုးရအနေနဲ့လူကုန်ကူးမှုတားဆီးရေးတိုးမြင့်လှုံ့ဆော်ဖို့ American ဘက်ကပြောဆိုလိုက်တဲ့အကြောင်းနဲ့ဒီနောက်မှာတော့ Israel Palestine အရေးနဲ့တူတရုတ်အမေရိကန်ထိပ်သီးတွေရဲ့ဘေကျင်းကဆွေးနွေးပွဲတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာထုတ်လွှင့်ပေးမယ့်မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့အားကစားအပတ်စဉ်ကဏ္ဍတွေကိုလည်းစောင့်မျှော်နားဆင်ကြရအောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုငိမ့်ချန်းတို့ကကြီးညာပေးကြမှာပါရှင
်။မြောက်ကိုရီးယားနိုင်ငံကအရှိတ်ဘက်ကမ်းလွန်ပင်လယ်ထဲကိုတာတူပြစ်ဒုံးကျည်နှစ်ဆင်းဆက်သက်ပစ်လွတ်ခဲ့တာမှာတောင်ကိုရီးယားတို့ကအရှိပင်လေခေါ်ပြီးတော့ဒီဂျပန်တို့ကဂျပန်ပင်လေလို့တီးတီးခေါ်ကြတဲ့ပင်လေရေပင်နဲ့တုံးကြီးတွေကြခဲ့ပါဗါးအဲ့ဒီဆက်တမှုကိုဂျပန်အစိုးရအဖွဲ့အထွန်းဝင်ချုပ်ယိုဟီရှိတာဆူဂါကတော့အပြစ်တင်ရှုံချပါဗ
ါး今回の発射はもう申し上げましたように今日までの国連ポリ決議
ဒီတုံးကြီးပြစ်လို့ဆက်တမှုဟာဒီကနေ့ထိချမှတ်ထားတဲ့ကုလသမဂ္ဂတန်ခတ်အရေးယူမှုကိုချိုးဖောက်တာဖြစ်ပါတယ်ကျွန်တော်တို့ကန့်ကွက်နေတဲ့ဂျာကပဲမြောက်ကိုရီးယားကအခုလိုတုံးကြီးတွေပြစ်လို့ဆက်တတာကိုကျွန်တော်တို့အပြင်ထံကန့်ကွက်ပါတယ်လို့မစ္စတာဆူဂါကပြောသွားတာပါအခုဒီချိန်နဲ့ဆိုရင်သတင်းတစ်ပတ်တောင်မရှိတဲ့အချိန်အတွင်းမှာမြောက်ကိုရီးယားဘက်က၄ချိန်မြောက်ဒုံးကျည်ပစ်လို့ဆန်သက်တာဖြစ်ပါတယ်။အနောက်ပိုင်းဟွယ်ဟဲပြည်နယ်ကနေပြီးတော့ဒီကနေ့ပစ်လို့ဆန်သက်ခဲ့တဲ့စကက်လိုယူဆရတဲ့ဒုံးကျည်တွေဟာကီလိုမီတာ900လောက်အကွာအဝေးထိရောက်နိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂရဲ့တန်ခတ်အရေးယူမှုကိုအတူပြီးဒုံးကျည်ပစ်လို့ဆန်သက်တာတွေကိုမကြသေးခင်သတင်းပတ်တွေအတွင်းမှာမြောက်ကိုရီးယားကတိုးလို့လာခဲ့ပြီးတော့ဒီတင်းမာမှုရောကြစေရေးသဘောတူညီချက်တရက်ကိုတောင်ကိုရီးယားကလက်ခံလာစေဖို့တွန်းအားပေးနေပါတယ်။အဲ့ဒီကမ်းလှမ်းချက်ကိုတောင်ကိုရီးယားကပယ်ချထားပြီးတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းရေးအရင်ဆုံးအခိုင်အမာလုပ်ပြရမယ်လို့ဆိုပါတယ်ရှင်
။ American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားထိတိုက်ပရိပက္ခဖြစ်မယ်ဆိုရင်တေချာပေါက်ကိုဘေးရန်တွေအကျရောက်လိမ့်မယ်လို့နှစ်ပတ်လည်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲဖွင့်ပွဲနေ့မှာတရုတ်သမ္မတရှီကျင်းပင်ကပြောလိုက်ပါတယ်
။中美合作可以办成有利于两国和世界的大事。中美对抗
တရုတ် American ပူးပေါင်းဆောင်ရွက်မှုဟာအရေးပါတဲ့အောင်မြင်မှုဖြစ်နိုင်ပြီးနှစ်နိုင်ငံလုံးနဲ့ကမ္ဘာကြီးအတွက်အကျိုးဖြစ်နိုင်ပါတယ်။တရုတ်အမေရိကန်ထိတိုက်ပရိပက္ခဖြစ်တာကတော့နှစ်နိုင်ငံစလုံးအတွက်ကောကမ္ဘာကြီးအတွက်ပါဘေးအန္တရာယ်ပါပဲဒီအခြေအနေတွေအောက်မှာကျွန်တော်တို့နှစ်နိုင်ငံလုံးဟာခက်ဝေးဝေးကိုလှမ်းမြော်ကြည့်သင့်ပြီးထိတိုက်ရင်ဆိုင်တာကိုရှောင်ပြီးတော့ပူးပေါင်းဆောင်ရွက်ခိုင်မာအားကောင်းအောင်လုပ်သင့်ပါတယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောသွားတာပါပေကျင်းမြို့တော်မှာဒီကနေ့စတင်တဲ့နှစ်ရက်ကြာဆွေးနွေးပွဲမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စအမေရိကန်နဲ့တရုတ်ထိတိုက်တာဝန်ရှိသူတွေအထူးအလေးထားဆွေးနွေးကြမှာပါတရုတ်သမ္မတရဲ့သဘောထားကိုအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အမေရိကန်ဘန်နာရေးဝင်ကြီးဂျက်လူတို့ကလည်းထပ်တူပြောခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုဟာတရုတ်ကိုထိန်းချုပ်ဖို့စ조사နေတာမဟုတ်ဘဲတရုတ်နိုင်ငံအနေနဲ့လည်းငြိမ်းချမ်းတည်ငြိမ်ချမ်းသာကြွယ်ဝပြီးဒေသတွင်တည်ငြိမ်ရေးအတွက်လှုံ့ဆော်ပေးနိုင်ဖို့မျှော်လင့်ပါတယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကပြောခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာဒီအကျိတ်နယ်ရှင်ပြိုင်ခဲ့တဲ့သမ္မတရွေးကောက်ပွဲအတွင်းရွေးကောက်ပွဲဝင်သူသမ္မတကိုယ်စားလှယ်လောက်နှစ်ဦးစလုံးကသူတို့အနိုင်ရတယ်လို့ဒီကနေ့ကြေညာခဲ့တာကြောင့်နိုင်ငံရေးရှေ့တိုးနောက်မဆုတ်လို့မရမယ့်အခြေအနေစီကိုဥတည်သွားခဲ့ပါတယ်။မဲရေအတွက်80ရာခိုင်နှုန်းကျော်ကိုရေအတွက်ပြီးချိန်မှာဒီကနေ့ထွက်လာတဲ့တရားဝင်မဟုတ်သေးတဲ့ရလဒ်တွေအရဂျကာတာအုပ်ချုပ်ရေးမှူးဟောင်းဂျိုကိုဝီဒိုတို့ကဘိုးချုပ်ကြီးဟောင်းပရာဘိုဝိုဆူဘီယန်တိုကိုမဲရေအတွက်900ရာခိုင်နှုန်းနဲ့ဦးဆောင်နေတာပါဂျိုကိုဝီလို့လည်းတည်ကြတဲ့မစ္စတာဝီဒိုတို့ကသတင်းစာရှင်းလင်းပွဲတစ်ခုမြန်မြန်လုပ်ပြီးတော့သူ့ကိုယ်သူအနိုင်ရသူအဖြစ်ကျင်းကြပါတယ်ဒါပေမဲ့သိမ့်မကြခင်မှာပဲဆူဘီယန်တိုကလည်းသူဟာလူလူရဲ့ထောက်ခံမှုနဲ့အခွင့်အာဏာလွှဲအပ်မှုကိုအနိုင်ရခဲ့ပြီဆိုတာကိုသူ့ရဲ့မဲဆွယ်စီယုံကြီးအဖွဲ့ကကောက်ယူတဲ့လူလူစစ်တမ်းအရာပြနေတယ်လို့လူလူစုဝေးပဲတစ်ခုမှပြောခဲ့ပါတယ် ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့အချိန်အနည်းဖြစ်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တန်ပေါင်း190ကိုမဲပေးခဲ့ကြတာပါရှင်
ဂျပန်နိုင်ငံအိုကီနာဝါကျွန်းတောင်ပိုင်းမှာမိုးအကြီးကျယ်ရွာချပြီးတဲ့နောက်တိုင်ဖွန်းမုန်တိုင်းနီရိုဂူရီဟာဂျပန်ရဲ့လူဦးရေထူထပ်တဲ့နေရာတွေကိုဥတီ၍လျားနေပါတယ်။လူ2ဦးသေဆုံးခဲ့ပြီးအနည်းဆုံးလူ28ဦးကိုဒဏ်ရာရစေခဲ့တဲ့အဲ့ဒီမုန်တိုင်းဟာအိုကီနာဝါကိုဒီနေ့မှတိုက်ခိုက်ခဲ့ပြီးအိမ်ပေါင်း 9,200 ကိုမီးပြတ်တောက်စေခဲ့ပါတယ်။အပြော့သွားပေမဲ့လည်းနီရိုဂူရီဟာလေတိုက်နှုန်းတစ်နာရီကိုမိုင်100နီးပါးနဲ့ဆက်လက်တိုက်ခိုက်နေဆဲဖြစ်ပါတယ်။အခုအခါမှာတော့တကယ်စိုးရင်ရမှာကတဖြည်းဖြည်းရွေလျားနေတဲ့မုန်တိုင်းကြောင့်မိုးအကြီးကျယ်ရွာချမှုပါပဲ။တိုကျိုမြို့တော်နဲ့အိုဆာကာမြို့နားကဂျပန်ကျူရှူကျွန်းမှာဂျာသာပရင်းနေ့အတွင်းမိုးရေချိန် 17 လမကျော်လောက်ရွာသွန်းနိုင်တယ်လို့မိုးလေဝသခန့်မှန်းသူများကသတိပေးထားပါဗျ။ဒီမုန်တိုင်းဟာဂျပန်ရဲ့မိုးရာသီကုန်ဆုံးချိန်မှာတိုက်တာဖြစ်ပြီးမြေပြိုမှုတွေရေကြီးမှုတွေဖြစ်ပွားနိုင်ပါတယ်။နှစ်စဉ်ဂျပန်ဟာတိုက်ဖွန်းမုန်တိုင်းမကြာခဏအတိုက်ခံရပေမဲ့ဒီဇူလိုင်လအစောပိုင်းမှာတိုက်တဲ့မုန်တိုင်းကတော့ပုံမှန်မဟုတ်ပါဘူးခင်ဗျာ။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 11.3 ညလိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ပုံထူးနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းHamas အဖွဲ့တွေကနေပြီးတော့ဒီ Israel ဘက်ကို rocket ဒုံးကျည်တွေနဲ့ပြစ်လွတ်တိုက်ခိုက်နေချိန်မှာ Israel ဘက်ကလည်းတိုက်လေယာဉ်တွေနဲ့ Palestine ဘက်ကပြစ်မှတ်တွေကိုပြန်လည်တိုက်ခိုက်နေပါဗျ။ဒီ Palestine ဘက်က Israel ပြစ်မှတ်တွေကိုဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်တာကိုတားဆီးဖို့ကြိုးစားတဲ့နေနဲ့ Israel စစ်တပ်ကဒုတိယမြောက်နေ့အဖြစ်နဲ့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်။ Israel နဲ့ Hamas အဖွဲ့တွေအကြား2012ခုနှစ်နောက်ပိုင်းဒီရှေ့ရကြာအပြင်းထန်တိုက်ခိုက်မှုတွေရှိခဲ့ခြင်းကဆလို့အခုဒီချိန်ဖြစ်ပွားတဲ့ဒီတိုက်ခိုက်မှုကတော့အပြင်းထန်ဆုံးပဲဖြစ်ပါတယ်။ဒီဂါဇာကမ်းမြောင်ဒေသမှာထိုးစစ်ဆင်မှုတွေအတွင်းဒီကနေ့မှာတော့လူပေါင်း32ယောက်ထက်မနည်းလဲသေဆုံးခဲ့ရတာပါ။ဂါဇာဒေသတစ်လျှောက်ကမြို့များပြားကိုပိတ်မထားပြီးတော့အင်ကာနဲ့ဗုဒ္ဓဟူးနေ့တွေမှာတိုက်ခိုက်မှုတွေကြောင့်မလို့လူ23ယောက်သေဆုံးခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်လူတရာကျော်ဒဏ်ရာရခဲ့တယ်လို့လည်းပြည်သူ့သတင်းဌာနကပြောပါတယ်။စစ်ဆင်ရေးကိုမြေပြင်တိုက်ခိုက်မှုတွေအထိချဲ့ထွင်သွားဖို့ရှိတယ်လို့အစ္စရေးကအရေးမပြောထားတာပါ။ပြိပခါမှာပါဝင်ပတ်သက်နေသူအလုံးနေနဲ့လက်စားချေတာဒါမှမဟုတ်လက်တုပ်ပြန်တာထက်လက်တွေ့ကျပြီးတော့အလင်းစလိုမဟုတ်လက်နီလန်းနဲ့လှုပ်ဆောင်တင်တယ်လို့ဂျာမနီနိုင်ငံမှာဒီကနေ့ထုတ်တဲ့သတင်းစာတစ်စောင်ထဲမှာအမေရိကန်သမ္မတဘရက်အိုဘားမာကအဆောင်မတစ်ပုဒ်ရေးပြီးတော့ပြောထားပါတယ်ရှင်
အာဖဂန်နစ္စတန်မှာအငြင်းပွားမှုဖြစ်နေတဲ့ဒုတိယအကြော့သမ္မတရွေးကောက်ပွဲကမဲမတမာမှုစုံစမ်းစစ်ဆေးတဲ့ကိစ္စကိုဆက်လက်လှုပ်ဆောင်ဖို့သမ္မတအိုဘားမားကရှင်းပြသူ2ဦးကိုဖုန်းဆက်ပြောဆိုလိုက်ပါတယ်။အကြမ်းဖက်မှုတွေဒါမှမဟုတ်ဖွဲ့စည်းပုံကိုကျော်လွန်လှုပ်ဆောင်မယ်ဆိုရင်စစ်တမ်းကြောင့်ကြေမွနေတဲ့တိုင်းပြည်မှာအမေရိကန်ပေးနေတဲ့အကူအညီတွေရပ်တန့်သွားမယ်လို့အိုဘားမားကအဗ်ဒူလာနဲ့အာရှရက်ဂန်နီတို့ကိုဖုန်းခေါ်သတိပေးလိုက်ပါတယ်။ဇွန်လ14ရက်ကကျင်းပခဲ့တဲ့ဒုတိယအကြော်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေကိုဖြေရှင်းဖို့ကပူးမျိုးတော်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတောက်ကြနေမှာတွားရောက်ဖို့ရှိပါတယ်။မနေ့ကတော့အဗ်ဒူလာကသူသားလင်တန်တရားဖြစ်ဖွယ်မရှိအနိုင်ရသူဖြစ်တဲ့ကလိန်ကကျစ်အစိုးရကိုလုံးဝလက်မခံဘူးလို့ပြောဆိုထားပါတယ်။သူတခုခုမလုပ်ခင်မှာမစ္စတာကယ်ရီနဲ့တွေ့ဆုံမယ်လို့လည်းပြောပါတယ်။အဗ်ဒူလာနဲ့အတူရွေးကောက်ပွဲဝင်ရောက်သူတဦးပါဝင်ထောက်ခံသူတချို့ကတော့စင်ပြိုင်အစိုးရဖွဲ့မယ်လို့ချိန်ချောက်ခဲ့တဲ့အတွက်အမေရိကန်တာဝန်ရှိသူတွေရဲ့အပြင်းထန်ဝေဖန်တာကိုခံခဲ့ရပြီးမတည်ငြိမ်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
။ဩစတြေးလျနိုင်ငံကနေနေရပြန်ပို့ခံရတဲ့တရုတ်နိုင်ငံနိုင်ငံကဒုက္ခသည်တွေကိုဩစတြေးလျအာဏာပိုင်တွေကလူသားဆက်ဆံဆက်ဆံခြင်းမရှိဘူးဆိုရဲပြောဆိုမှုတွေနဲ့ပတ်သက်လို့ဩစတြေးလျဘက်ကပြန်လည်ညှဉ်းဆဲလိုက်ပါတယ်။တရုတ်နိုင်ငံဆင်အားလီ38ယောက်နဲ့တမီး4ယောက်ကိုသူတို့ရဲ့နေရရင်ကိုပြန်ပို့ခဲ့ပြီးတရက်ကြာမှာပဲဒုက္ခသည်တွေကဩစတြေးလျလူဝင်မှုကြီးကြပ်ရေးအရာရှိတွေဟာသူတို့ကိုလေဘင်းကနေအတင်းဆွဲပြီးတော့ဒူးထောက်ထိုင်ခိုင်းတာခွေးစာလောက်တောင်မကောင်းတဲ့ပေါင်မုတ်တစ်ချက်လောက်ကိုပဲကျွေးတာအပြင်ဖျားလာတဲ့အခါမှာလည်းစိတ်ကူပေးတာမျိုးမရှိဘူးဆိုပြီးတော့ပြောဆိုခဲ့တာပါ။ဩစတြေးလျလူဝင်မှုကြီးကြပ်ရေးဌာနဝန်ကြီး Scott Morrison ကတော့ဒီဆွဆွဲချက်တွေဟာတိတ်ပြီးတော့ထိုးနှက်ရရောက်တယ်လို့ဆိုပြီးတော့လုံးဝမဟုတ်တဲ့အကြောင်းညင်ထားပါတယ်။ဩစတြေးလျနိုင်ငံကိုအလွယ်တကူဝင်ရောက်နိုင်တယ်လို့ယူဆပြီးတော့စွန့်စားထွက်လာကြတဲ့ဘသူကိုမှလက်မခံနိုင်ဘူးလို့လည်းသူကပြောပါတယ်။ဩစတြေးလျဟာသူ့ရဲ့တင်းမာတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကြောင့်နိုင်ငံတကာရဲ့စောင့်ကြည့်ဝေဖန်မှုတွေကိုပို့ပြီးတော့ခံလာနေရတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမှမုန်တိုင်းတွေနဲ့လေအပြင်းထန်တိုက်ခိုက်တဲ့အတွက်လူ9ဦးသေဆုံးပြီးလူထောင်ပေါင်းများစွာလက်ဆင့်မီပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။နယူးယောက်ပြည်နယ်ဆာရာခရုဒေသဝန်းကျင်မှာအပြင်းထန်ထိခိုက်ခဲ့ပြီးလူ4ဦးသေဆုံးပြီးအနည်းဆုံးအိမ်4လုံးပျက်စီးခဲ့တယ်လို့ရဲအယားရှိတဦးကပြောပါတယ်။မယ်ရီလန်းပြည်နယ်မှာလေနဲ့အထူပါလာတဲ့တစ်ကိုင်းကျိုးတွေကပုံခိုးရှောင်ရှားရင်ကောင်လေးတစ်ယောက်သေဆုံးခဲ့တယ်လို့အသက်15နှစ်အောက်ကလေး8ယောက်ဒဏ်ရာရခဲ့ပါတယ်။
ိတ်တန်းရောက်တဲ့နေ့ကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့ကြီးညာပေးခဲ့တာပါရှင်ခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ဘာသာရေးလူမျိုးရေးကွဲပြားမှုတွေပေါ်အခြေခံပြီးအကြမ်းဖက်မှုတွေဖြစ်အောင်သွေးတို့လှုံ့ဆော်တဲ့သတင်းအချက်လက်တွေမပြတ်နှံ့အောင်ထိန်းချုပ်ဖို့အင်တာနက်လူမှုကွန်ရက်ဖြစ်တဲ့ Facebook နဲ့မြန်မာအစိုးရကြားသဘောတူညီချက်ရရှိခဲ့ကြပါပြီဒါပေမဲ့ဒီလိုစောင့်ကြည့်ထိန်းချုပ်မဲ့အစီအစဉ်ကြောင့်သတင်းလွတ်လပ်ခွင့်အပါအဝင်အခြေခံအခွင့်အရေးတွေအပေါ်ကန့်သတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေကလည်းရှိနေပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။မန္တလေးမှာပြီးခဲ့တဲ့သတင်းပတ်ထဲစုပူအကြမ်းဖက်မှုတွေဖြစ်ပွားရာမှာသွေးထိုးလှုံ့ဆော်တဲ့သတင်းစကားတွေပြန့်နှံ့ခဲ့တယ်လို့ဆိုတဲ့ Facebook အင်တာနက်စာမျက်နှာတွေကိုအခုခါမှာစောင့်ကြည့်ထိန်းချုပ်သွားဖို့မြန်မာအစိုးရနဲ့သဘောတူလိုက်တာဖြစ်ပါတယ်။Washington DC, Ireland နဲ့ Singapore အခြေစိုက် Facebook တာဝန်ရှိတဲ့သူတွေနဲ့မြန်မာအစိုးရတာဝန်ရှိတဲ့သူတွေကြားမကြသေးခင်ကပဲဆွေးနွေးခဲ့ကြပြီးတော့အခုလိုမျိုးသဘောတူညီချက်ရရှိခဲ့ကြတာလို့လည်းမြန်မာသမ္မတရုံးအကြီးအကဲအရာရှိတဦးက VOA မြန်မာပိုင်းကိုပြောပါတယ
်။လက်တလောဒီလို့တော်မှုတွေကောလာလာတွေအဲ့ဒါတွေဟိုအញ្ញံဆုံးဟိုဖြန့်နှံ့တာတွေချက်ဆင်းတော့ဘယ်လိုလုပ်မလဲ။ဆို Facebook ရဲ့ policy ကဘယ်လိုဘယ်လိုရှိတယ်။အဲ့ဒါမျိုးတွေဆွေးနွေးပြီးတော့လုတ်လိုက်ပါတယ်လုတ်လိုက်တော့အဲ့ဒါကချက်ချင်းပဲဟိုအသက်ဝင်ပြီးတော့လုတ်ပြေးတာလေသူတို့ကလည်းဘာပြဿနာရှိလဲဆိုတော့ Facebook မှာကကျွန်တော်တို့မြန်မာဘာသာစကားနဲ့ status တွေပြင်တဲ့အခါမှာအဲဒီဘယ်ဟာကဟိတ်စီလဲဘယ်ဟာကတွေးထုတ်လဲဘယ်ဟာကသတင်းမှလဲဖိထားဖို့ခက်တယ်ပေါ့နော်ခက်တော့ကြတော့ Facebook မှာလဲဟိုမြန်မာဘာသာစကားကျွမ်းကျင်တဲ့ဝန်ထမ်းတယောက်ခန့်ပြီးတော့သူတို့အဲဒီmonitoring လုပ်တဲ့လုပ်ငန်းကိုပေးထားပါကျွန်တော်တို့ ਨੇ ပြောပြီးတော့တပြိုင်တည်းမှာပဲသူတို့24နာရီပေါ့နော်အဲ့လိုထားပြီးတော့ဒီနိုင်ငံကဟာကိုစောင့်ကြည့်ပြီးတော့လုပ်ဖို့သူတို့လုပ်ပေးပ
ါသဘောတူညီချက်ရရှိပြီးပြီးချင်းဆိုသလို Facebook account မမှန်မကန်ဖွင့်ထားတာတွေကိုစီစစ်ကန့်သတ်တာတွေလုပ်ခဲ့တယ်လို့လည်းမြန်မာသမ္မတရုံးတာဝန်ရှိသူကပြောဆိုခဲ့တာပါသွေးထိုးလုံးစော်တဲ့သတင်းချက်လက်တွေကိုကန့်သက်ထိန်းချုပ်ရမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းနဲ့သတင်းလွတ်လပ်ခွင့်တွေကိုထိခိုက်တာမျိုးဖြစ်လာမှာစိုးရိမ်နေလို့လဲမြန်မာ ICT ဖွံ့ဖြိုးရေးအဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာဘလော့ဂါနေဖုံးလက်ကပြောပါတယ
်အစိုးရရဲ့ Facebook ရဲ့ပဲမတပဲပေါ့ဗျာစိုးရလူတွေလည်းပါမယ် Facebook ကလူတွေလည်းပါမယ်အစားဒီနီးပညာရှင်တွေတက်ပညာရှင်တွေလည်းပါမယ်အဲ့လိုမျိုး independent ဖြစ်တဲ့လွတ်လပ်တဲ့ဒီ body တစ်ခုကနေပြီးတော့အဲ့လိုလုပ်တယ်ဆိုရင်တော့အဲ့ဒါပို့ပြီးတင့်တော်မယ်ထင်တယ်။ online ပေါ်မှာအပေါင်းစရာဖြန့်ပြီးတော့ဒီတုံ့ဆော်မှုတွေလုပ်နေတာကြီးကစိုးဝါးလုံးဝကြီးတယ်။အဲ့တော့အခုအချိန်မှာတော့ကျွန်တော်ကတော့ဒါကိုကြိုးလို့တယ်။နောက်ပိုင်းနေမှာဒီလိုစောင့်ကြည့်တဲ့ကိစ္စတွေကြီးဒီလိုနိုင်ငံရေးသဘောတွေကိုနှိပ်ကွပ်တာမျိုး freedom expression ကိုထိခိုက်တာမျိုးတွေဖြစ်လာမယ်ဆိုတော့ဒါဆိုတော့ဒါတမျိုးပြန်ပြီးတုံ့ပြန်ရင်တုံ့ပြန်ရမှာပေါ့။အခုအချိန်မှာတော့လုပ်ဖို့လိုအပ်တယ်လို့ထင်တယ်။
Facebook ပေါ်မှာသွေးထိုးလှုံ့ဆော်တဲ့လောက်ရက်တွေကိုထိန်းချုပ်မယ်ဆိုပေမဲ့ဤပညာဖွံ့ဖြိုးမှုမှာနှိမ့်ချနေစေမြန်မာနိုင်ငံအနေနဲ့စိန်ခေါ်မှုတွေကလည်းရှိနေသေးပါဒါကြောင့်လည်းထိန်းချုပ်ကန့်သတ်မှုတွေမှာအရေးအချင်းပြည့်ဝတဲ့ကျွမ်းကျင်သူတွေရဲ့အကူအညီနဲ့လုပ်ဖို့လိုမယ်လို့မြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်များအသင်းမန္တလေးရဲ့နာယကဦးရဲမြတ်သူကမြင်ပါတယ
်ကျွန်တော်ကြောက်တာကဟိတ်စီဖြစ်တဲ့လူတွေကိုလိုက်ကာကွယ်နိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလက်ခုပ်တီးပြရမှာပေါ့ဟိတ်စီကိုမကာကွယ်ဘဲနဲ့ဟိတ်စီကသူတို့ကသူတို့တွင့်နေတာတွေလွှင့်ပြီးတော့အဲ့တွင့်နေတဲ့ဟာတွေကိုပဲကျွန်တော်တို့ဘက်ကလိုက်ပြီးမဟုတ်ပါဘူးပြောတဲ့လူကိုလိုက်ကာရဲဆိုရင်တော့ဒီကောင်ကဓာသွားပြောမြန်နေတယ်ကျွန်တော်တို့ဒါထိမှာပဲအဲ့ဒီဟာမျိုးဖြစ်မှာဖြစ်ဘူးဆိုတဲ့ကိစ္စကသူတို့လက်ထက်မှာအရှိတဲ့အာဏာကိုသူတို့အလွဲသုံးစားလုပ်မလုပ်ဆိုတဲ့ကိစ္စနဲ့ပဲဆိုင်တယ်အောင်မြင်မှုမအောင်မြင်မှုဆိုတဲ့ကိစ္စဟိတ်စီကတော့အခုရှာလို့မရတဲ့ကိစ္စကတက္ကသိုလ်ကြီးရနိုင်ရှာလို့ရလာပါပဲဒါပေမဲ့အဲ့တက္ကသိုလ်ကြီးရလို့ရှာလို့ရရင်သူဘလို့သုံးဖြတ်မလဲဆိုတဲ့ကိစ္စကသူ့ကိစ္စဖြစ်သွားပြီ
မြန်မာသမ္မတရုံးအကြီးတန်းတာဝန်ရှိသူကတော့ဤပညာဖွံ့ဖြိုးမှုတွေအားနည်းနေစေမြန်မာနိုင်ငံမှာ Facebook အပါအဝင်အင်တာနက်သုံးစွဲသူတွေအနေနဲ့လိုက်နာရမယ့်ကျင့်ဝတ်တွေကိုသဘောပေါက်ဖို့ရည်ရွယ်ပြီးတော့ဒီလထဲမှာပဲရန်ကုန်မြို့က MICT Park မှာနှီးနှောဖလှယ်ပွဲတစ်ခုပြုလုပ်ဖို့စီစဉ်ထားတယ်လို့ပြောပါတယ်ဆိ
ုတော့သူတို့ကဒီက Facebook ရဲ့ policy ပေါ့နော်အဲ့မှာကျွန်တော်တို့ကဘလို့မျိုးလိုက်နာမယ်စီမင်းစည်းကနေသတ်မှတ်ထားတဲ့ပုံမှာကျွန်တော်တို့ဒီဘက်ကကြေကြေပြန့်ပြန့်မသိကြဘူးနောက်တစ်ချက်ကဒီဘက်က Facebook ကိုဘယ်လိုမျိုးအကျိုးရှိရှိသုံးချခဲ့လဲဆိုတော့ success story တွေပေါ့နော်ခြားနိုင်ငံတွေမှာလည်းရှိတယ်။အဲဒါလေးနဲ့ပတ်သက်ပြီးတော့ဒီဘက်ကိုမြန်မာပြည်သူလူထုအထူးသဖြင့်ပေါ့လူငယ်တွေပေါ့နော် Facebook သုံးတဲ့လူငယ်တွေနဲ့ဘယ်လိုရှောက်ဒီ message ပေးမလဲဒီ awareness ပေးမလဲဆိုတဲ့ဟာနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးတော့အဲဒီကျွန်တော်တို့မြန်မာနိုင်ငံမှာပဲအဲဒီ Facebook နဲ့ Google နဲ့ကလာပြီးတော့ဒီကသူအသုံးပြုတဲ့လူငယ်တွေပေါ့နော်အထူးသဖြင့်ကတော့ID ဟိုအသုံးပြုတဲ့လူတွေ Facebook အသုံးပြုတဲ့လူငယ်တွေလူငယ်တွေနဲ့တွဲဆုံပြီးတော့
အပြန်အလှန်ဆွေးနွေးတဲ့အခါလေးတစ်ခုလုပ်မယ်ဆိုပြီးတော့စီစဉ်ထားပါတယ်
မန္တလေးမြို့မှာလူနှစ်ဦးအထိတေဆုံးခဲ့ရတဲ့စူပူအကြမ်းဖက်မှုတွေနဲ့ပတ်သက်လို့သမရဦးသိန်းစိန်ကမေခွန်းပြောကြားရမှာတော့သွေးထိုးလုံဆောင်မှုတွေကိုလက်ခံမှာမဟုတ်တဲ့အကြောင်းနဲ့သတင်းမီဒီယာတွေအနေနဲ့လည်းအမုန်းစကားတွေပြန့်နှံ့စေမဲ့ဖော်ပြချက်တွေမလုပ်ကြဖို့ကိုသတိပေးထားပါတယ်ရှင်
တော်ရရှိမြတ်ခင်အခုမြန်မာနိုင်ငံကဘာသာရေးပဋိပက္ခတွေအဓိကရုံးတွေရဲ့နောက်ွယ်မှာနိုင်ငံရေးရွယ်ချက်နဲ့ကျုပ်ကင်လှုပ်ရှားနေရသူတွေရှိတယ်လို့သောရရှင်နေယူဆရပါလားတကယ်လို့ရှိခဲ့တဲ့ဆိုရင်ဒီလိုလူတွေကိုတိတိကျကျဖော်ထုတ်အရေးယူနိုင်ခြင်းရှိပါရလားတိတိကျကျဖော်ထုတ်အရေးယူနိုင်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်စနေညတိုက်ရိုက်လှမ်းရေးစီမှာဆွေးနွေးကြအောင်ပါသောရရှင်မြတ်ခင်ပါဝင်ဆွေးနွေးလိုရသောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023-9994fax number 2323899992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@vnews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဝင်ဆွေးနွေးကြဖို့ကိုသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့ပြောပြပေးပါမယ်လူကုန်ကူးမှုတားဆီးရေးမှာတိုးတက်မှုတွေမတွေ့ရဘူးဆိုရင်မြန်မာနိုင်ငံကိုနောက်ထပ်အစ်စ်နှိမ်သတ်မှတ်မှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်တဲ့အပေါ်လူအခွင့်အရေးလှုပ်ရှားသူတွေကကြိုဆိုလိုက်ကြပါတယ်လက်တလုံးမှာလည်းမြန်မာနိုင်ငံမှာလူမှောင်ခိုမှုတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တယ်လို့အထူးသဖြင့်နေဆက်ဒေသတွေမှာထိ ंछ ုပ်မှုဟာအားနည်းနေဆဲဖြစ်တယ်လို့လည်းထောက်ပြကြပါတယ်အပြည့်အစုံကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအရှေ့အာရှနဲ့ပစိဖိတ်ရေးရာဆက်ကော်မတီရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသမှာအထမလုံအားပေးခိုင်းစေမှုနဲ့ခေတ်သစ်ကြေကျုံသပွဲခိုင်းစေခံရမှုတိုက်ဖြတ်ရေးဆိုင်ရာကြားနာပွဲမှာအမေရိကန်အစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံမှာစောင့်ကြည့်အဆင့်ကနေပြောင်းလဲမှုမရှိဘူးဆိုရင်အစိုးဆုံးအဆင့်ကိုရှော့ချတော့မှာဖြစ်ကြောင်းပြောဆိုခဲ့တာပါလူကုန်ကူးမှုတိုက်ဖြတ်ရေးလှုပ်ရှားနေသူတွေကတော့အစိုးရရဲ့ထိန်းချုပ်မှုတွေဟာအားနည်းနေစေအခြေအနေတွေကိုထောက်ပြခဲ့တဲ့အတွက်ကြိုဆိုခဲ့ကြပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အထူးသဖြင့်လက်နက်ကင်ပဋိပက္ခတွေဖြစ်ပွားရာနေဆက်ဒေသတွေမှာထိန်းချုပ်မှုတွေဟာပုံမှန်အားနည်းနေတယ်ဆိုပြီးထောက်ပြပါတယ
်ကျွန်တော်တို့မြန်မာအစိုးရအတွက်ပို့ပြီးတော့လှုပ်လာအောင်တွန်းအားတိုက်ရတယ်လေရှိလာတဲ့အတွက်ကြောင့်အခြေအနေတော်ကလေးအမှန်ကိုပြောလာတာအကောင့်ဘက်ကဥတည်ကြီးတယ်လို့တော့ကျွန်တော်မြင်တယ
်ကျွန်တော်အဖွဲ့ကပြီးခဲ့တဲ့နှစ်နှစ်ကအဲ့ဒီမှာ DKB 63လုံးကိစ္စကိုလှုပ်ဝက်ကင်မရာနဲ့ဝင်ရိုက်ပြီးတော့နှာမေတွေခေါ်ပြီးတော့တခါတဲ့လူတွေကိုလေလံပစ်လို့ပြည်နေတာကိုကျွန်တော်အဲ့ဒီကလေးကိုမြန်မာအစိုးရကိုလည်းကျွန်တော်တိတ်ခွေနဲ့ကျွန်တော်ပြစ်ဖို့ဦးတယ်ဖက်ကြီးပြန်ဖို့ခံရတဲ့လူသမားပဲဖြစ်ဖြစ်လူကုန်ဝေခံတဲ့လို့တမပဲဖြစ်ဖြစ်အရင်တော့က GKB လို့ခေါ်တဲ့အခုဆိုလို့ရှိရင်နေရှားဆောင်တက်နာမည်ဆန်ခြံဝင်းတွေကိုရောက်သွားတယ်အဲ့ဒီလူတွေကဘန်းငွေ1500နဲ့2500အထိမပေးနိုင်လို့ရှိရင်ငါးဘက်နေသေးနဲ့ဒီမှာအမေးတက်လူလိုအပ်နေတဲ့လူကုန်ကူးမှုဖြစ်နေတဲ့အလုံုံတွေကိုပြန်ပြီးတော့ရောင်းတယ်အဲ့ဒါဒီကိုကျွန်တော်နိုင်ငံအစိုးရအစိုးရမှလည်းတရားဝင်တင်ပြဖို့တဲ့အထူးသဖြင့်မြန်မာအစိုးရနဲ့တန်ယုံတို့မှအစီအွေလုံးလို့ရှိရင်ကျွန်တော်အမြဲတမ်းတင်ပြတယ်။သုံးသမားတွေဟာသိကြလည်းမပါဘူး၊စားကြလည်းမပါဘူး။အဲ့ဒီကြေးချေးကိုရောက်မှ1500 2000ပေးရမယ်ဆိုတာဆက်ပြီးတော့မှလူတွေကိုပို့ပြီးတော့နှက်ချက်တာပဲ။ဒါမျိုးမဖြစ်သင့်ဘူးလို့ပြောတဲ့အခါမှာမြဝတီနေရှားအောင်ကအဲ့ဒီလိုနေချက်မှာဆက်ချေးကောက်သလိုကောက်နေတဲ့လက်နက်ကန်အသင်းဖွဲ့တွေလုံနေတာကိုသူတို့တွေမပြောရဘူးမဆိုရဘူး။
မြန်မာအစိုးရကတော့လူကုန်ကူးမှုတွေကိုတိုက်ဖြတ်ရေးအစီအစဉ်တွေမှာရေးဆွဲဆောင်ရွက်နေတဲ့အကြောင်းပြောဆိုထားသလိုလူကုန်ကူးမှုတွေအဖြစ်များတဲ့တရုတ်နဲ့ထိုင်းနယ်စပ်တွေမှာလူကုန်ကူးခံရသူတွေကိုနေရရင်ပြန်ပို့နိုင်ဖို့အကူအညီပေးတဲ့စောက်ရှောက်ရေးကိရာနှစ်ခုကိုလည်းဖွင့်လှစ်ထားပါတယ်။ကော့တောင်းမြို့လူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ရဲ့တာဝန်ခံရဲမှူးမင်းခိုင်ကတော့လူကုန်ကူးမှုတွေရော့ချနိုင်ရေးအတွက်စ조사လှုပ်ဆောင်နေတဲ့အကြောင်းကိုလည်းပြောပြပါတယ်
။တော့ကတော့ကျွန်တော်ရဲ့ဒီကတောင်ပြတဲ့လူကုန်ကူးတွေပတ်သက်လို့ပေါ့နော်ပုံပြီးတော့ဆိုဆောင်ရဖို့ဆိုတာကျွန်တော်ဖမ်းလိုက်ဖို့ပေါ့နော်ဖမ်းလို့ဆိုတာကျွန်တော်တို့ကဖြစ်နေတာကျွန်တော်ကဖြစ်နေတဲ့ကောင်တော့ထိုင်းထဲမှာဆိုတော့လေဆိုင်ကဖြစ်နေဖြစ်နေကျွန်တော်လက်လက်မမီဘူးကြာအဲ့ဒီခက်ခက်တစ်ခုတော့ရှိပါလေကျွန်တော်ပုံပြီးတော့ဒီမှုတွေထောင်းလို့တော့လုပ်နေပါကြာနောက်တစ်ခုကတော့ ီရင်းဒီကုန်းဘူးပေါ့နော်ဒီရင်းဒီကုန်းကကျွန်တော်တို့ဒီဘက်မှာရှိနေတာကျွန်တော်ဒီရင်းဒီကုန်းနဲ့ပတ်သက်လို့ပို့ပြီးတော့ကျွန်တော်ဆောင်ရွက်ဖို့တော့အခက်အခဲများတာရှိပါကြလက်လက်လုပ်နေပါကျွန်တော်အဆုံးနေရှိပါကြဒီနေ့မှာကျွန်တော်ပို့ပြီးတော့မှကြာနေပတ်သက်လို့လုပ်ဖို့လည်းလုပ်လို့ရတယ်ကြဟိုကျွန်တော်ဆက်နေကြတော့ကျွန်တော်ဖိတ်ပဲရှိရလို့မရဘူးအကုန်လုံးပါမှဖြစ်မှာကြအဲ့လိုမျိုးလည်းရှိရတာ
ရန်ကုန်ကနေကော့တောင်းမြို့ကိုလူကုန်ကူးခံရပြီးပြည်ထစာရုံကိုရောက်သွားခဲ့ရတဲ့အသက်73နှစ်အရွယ်ကလေးငယ်တဦးကလည်းသူမရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်ဒီလိုမျိုးဘဝပြောက်သွားတာဒီအော်တောင်းမကြီးပဲတွားတာလေအော်တောင်းမကြီးပဲဒီစနတ်သိန်းနဲ့တွားရလေလေဒီယောက်ျားလေးတယောက်နဲ့ပထမဆုံးအနေရတာလေကော့တောင်းကတချင်းနဲ့ပေါ့နော
်လူကုန်ကူးမှုနဲ့ပတ်သက်လို့စောင့်ကြည့်အဆင့်သတ်မှတ်ခံထားရတဲ့တရားထူးအဆင့်မှာပဲရှိနေပြီးတိုးတက်မှုမရှိတဲ့၄နိုင်ငံထဲမှာမြန်မာနိုင်ငံပါဝင်နေတာပါအမေရိကန်နိုင်ငံရဲ့လူမောင်ခုံမှုတိုက်ဖျက်ရေးအတွက်အဆင့်သတ်မှတ်ချက်တွေဟာလွန်ခဲ့တဲ့2000တခုနှစ်ကစလို့မြန်မာနိုင်ငံကို103အစိုးဆုံးအဆင့်မှာထည့်သွင်းသတ်မှတ်ထားခဲ့ပေမဲ့လည်းတိုးတက်မှုတချို့တွေ့ခဲ့ရတဲ့အတွက်လွန်ခဲ့တဲ့3နှစ်ကမှ TR2 စောင့်ကြည့်ခံအဆင့်ကိုတိုးမြင့်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းတိုးတက်မှုတွေတိတိတသားမတွေ့ရတာကြောင့်အမေရိကန်တာဝန်ရှိသူတွေကသတိပေးနေတာလည်းဖြစ်ပါတယ်ရှင
်။မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုတလဲတင်ပြပေးပါမယ်ရှင်။ရှေ့လေပိုင်းဒေသမှာငိမ့်ချမ်းရေးဆွေးနွေးပွဲအသစ်တွေဖြစ်လာဖို့အလားအလာမရှိတဲ့အချိန်မှာအကြမ်းဖက်တိုက်ခိုက်မှုတွေပိုပြီးတော့တိုးမြင့်လာနေပါတယ်။အစ္စရေးစစ်ကြောသက်3ဦး၊ပါလက်စတိုင်းစစ်ကြောသက်2ဦးရဲရဲဆက်ဆက်အသက်ခံခဲ့ရတဲ့ကိစ္စအပေါ်အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တို့အပြစ်တင်ခဲ့ကြပြီးကျူးလွန်သူတွေကိုအရေးယူမယ်လို့လည်းကြေညာပေးခဲ့ကြပါတယ်။ဒါပေမဲ့လည်းနှစ်ဖက်စလုံးအနေနဲ့တိုက်ခိုက်မှုတွေပိုလုပ်ဖို့ပြင်ဆင်နေပုံလဲရပါတယ်။ဂါဇာကမ်းမြောင်ဒေသနယ်စပ်အနီးမှာအရန်တပ်ဖွဲ့ဝင်အင်အား4000ချထားဖို့အစ္စရေးကကြေညာခဲ့ပြီးဟားမတ်စ်အဖွဲ့ခေါင်းဆောင်တွေကလည်းအစ္စရေးတွေရဲ့တိမ့်ပိုက်မှုကိုပြန်လည်တိုက်ခိုက်သွားမယ်လို့ကြေညာထားတာပါအချင်းအနီးဟာငြိမ်းချမ်းရေးထက်လက်စားချေမှုအရေးကိုပိုပြီးထက်သန်နေပုံရတယ်လို့ VOA သတင်းထောက်ဆလဆာဟုတ်ပေးပို့ထားတဲ့သတင်းလွှာကူတော့ဦးတန်းလွင်ထွန်းကတင်ပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ဘက်ကဒုံးကျည်တွေနဲ့နေ့စဉ်ဒလဇက်ပစ်ခတ်နေမှုတွေကိုအဆုံးသတ်ဖို့လေချောင်းနဲ့မြေပြင်တပ်ဖွဲ့တွေတုံးပြီးစစ်စင်ရေးလုပ်မယ်လို့အစ္စရေးအရာရှိကပြောပါတယ်။
အစ္စရေးမျိုးရွာတွေကိုဒုံးကျည်တွေနဲ့ပစ်ခတ်နေတာကိုသိခံဖို့မရှိပါဘူး။ဒါကြောင့်ဟားမတ်အကြမ်းဖက်သမားတွေကိုရောဂါဇာကမ်းမြောင်ဒေသထဲမှာရှိတဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေကိုပါနှိမ်နှင်းနိုင်ရေးအစ္စရေးကာကွယ်ရေးတပ်ဖွဲ့တွေလောက်လောက်လာလာတူးချက်ချထားဖို့ကျွန်တော်အမိန့်ထုတ်ပြန်ခဲ့တာပါ။အခြေအနေပြန်လဲအေဂျင်ရေးကျွန်တော်တို့ဘက်ကအဆုံးကုန်စူးစမ်းခဲ့ပေမဲ့ဟားမတ်တွေဘက်ကတုံ့ပြန်မလာခဲ့ပဲတိုက်ခိုက်မှုတွေပိုပြီးတိုးလှုပ်လာတာမျိုးအခုလိုဆုံးဖြတ်ခဲ့ရတာလည်းဖြစ်ပါတယ်
။ပါလက်စတိုင်းတွေကတော့အစ္စရေးဘက်ကပဲဆက်ပြီးရန်လိုကျူးကျော်နေတာဖြစ်တယ်လို့ပြန်လည်ဆွဆွဲပါတယ်။ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဂဘောရာတင်းမာတဲ့ဟားမတ်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်သူကသူတို့အနေနဲ့ဆက်ပြီးတိုက်ပွဲဝင်ဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ်။
ကျွန်တော်တို့မှာဘုန်းတစ်ဖက်ကကျူးလွန်တဲ့ဒီရာဇဝတ်မှုတွေကိုကျွန်တော်တို့ဘက်ကဆက်ပြီးကာဝယ်သွားမှာဖြစ်ပါတယ်။တိမ့်ပိုက်ထားသူတွေအနေနဲ့ပါလက်စတိုင်းပြည်သူတွေပေါ်ရာဇဝတ်မှုတွေဆက်ပြီးမကျူးလွန်ဖို့ကျွန်တော်တို့ဘက်ကသတိပေးထားပြီးဒီရန်လုံမှုတွေကိုခုခံကာဝယ်ဖို့အစဉ်အဆက်ရှိကြောင်းလည်းပြောထားပြီးပါပြီ
။နှစ်ဖက်စလုံးမှာရှိတဲ့အရက်ဖက်မျိုးကန်တွေကတော့အချိန်လေးပိုဆိုးပြီးစစ်ပွဲကြီးတရဖြစ်လာမှာကိုစိုးရိမ်နေကြပါတယ
်။တစ်ဖက်ကတင်းလာရင်နောက်တစ်ဖက်ကပိုတင်းလာပြီးတိုက်ခိုက်မှုတွေလုပ်နေတာပါ။ဒါဟာအထူးသဖြင့်အခုလိုရာမန်ဒန်ဥပုပ်ကာလမှာလူတွေကိုပို့ပြီးထိခိုက်စေပါတယ်။ကြောက်ရွံ့စိုးရိမ်နေရတာနဲ့ပုံမှန်အလုပ်တွေမလုပ်နိုင်တော့ပါဘူး။စစ်ဖြစ်နေတယ်လို့အချိန်နေရောက်နေလို့လူတွေလည်းအိမ်ထဲမှာပုန်းနေပြီးရေဒီယိုသတင်းတွေပဲနားဆွင့်နေရပါတယ
်။ဂါဇာကမ်းမြောင်နဲ့နယ်စပ်အနီးကအစ္စရေးမြို့ရွာတွေမှာလည်းလူတွေကိုဘုံခိုကျင်းတွေနဲ့အနီးအနားမှာနေကြဖို့အစ္စရေးအစိုးရကသတိပေးထားပါတယ်။ဒုံးကျည်ပောက်ကွဲတဲ့ကြားတိုင်းဘုံခိုကျင်းတွေပြေးဝင်နေရတယ်လို့ရီယမ်မြို့ကန်ရသားတွေကပြောပါတယ်။
Very noisy night from
ပါလက်စတိုင်းတွေကအစ္စရေးဘက်ကိုဒုံးကျည်နဲ့အဆက်မပြတ်ပြစ်နေလို့ဒီတညာလုံးစူးညံ့နေပါတယ်။လူတွေလည်းအလွန်ကြောက်ရွံ့နေတဲ့အပြင်ပုံခုစရာနေရာတွေမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်
။အမေရိကန်ပြည်ထောင်စုကတော့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုအပြစ်တင်ပြီးတင်းမာမှုတွေရှော့ချဖို့တောင်းဆိုထားပါတယ်။ဒါမှမဟုတ်ဟားမတ်အုပ်စုကိုအကြမ်းဖက်အဖွဲ့လို့ပြင်ညာတတ်မှတ်ခဲ့ပြီးတဲ့နောက်ပိုင်းအစ္စရေးအနေနဲ့ဂါဇာကမ်းမြောင်ဒေသမှာဩဇာတရားဖို့တိတ်မရှိပါဘူးလို့အရှေ့လေပိုင်းဒီမိုကရေစီရေးပရောဂျက်လေ့လာသုံးသပ်သူ Steve Messina နေကပြောပါတယ်
With Israel but the lack of relationship
American နေနဲ့ Israel နဲ့တော့ခိုင်မာတဲ့ဆက်ဆံမှုတွေရှိတာမှန်ပါတယ်။ဒါပေမဲ့လို့တခြားတစ်ဖက်နဲ့ဆက်ဆံရေးမရှိတဲ့အတွက်ဩဇာတရားမှုအလွန်ကိုနှေးပါစေပါတယ်။ဒါကြောင့်မလို့အခုပြဿနာမှာတင်းမာမှုတွေရှော့ချပြီးတော့ပြစ်ခတ်ရက်ဆဲဖို့ American ဘက်ကဆောင်ရွက်နိုင်မယ်သိမ့်မထင်ပါဘူး
။ American နိုင်ငံသားရေးဝန်ကြီး John Kerry ကတော့အရှေ့လေပိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထူးဦးစားပေးအဖြစ်သတ်မှတ်ထားပါတယ်။မနေ့ကဇူလိုင်လနဲ့အခုနှစ် April အကြား
ခီးစဉ်တွေအချင်းချင်းထွက်ပြီးနှစ်ဖက်ဆွေးနွေးပွဲတွေဖြစ်လာဖို့ကြိုးစားခဲ့ပါတယ်။တိုးတက်မှုတချို့ရှိလာတဲ့အောင်ဖြစ်ခဲ့ပေမဲ့နှစ်ဖက်ပြည်သူတွေအကြခွဲခြားထားဖို့အတားအဆီးတွေပိုလှုပ်လာတဲ့အရင်းမှာအစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေအကြသဘောထားကွဲလွဲမှုတွေဖြစ်ပြီးအခြေအနေတန့်သွားခဲ့ပါတယ်။နောက်ဆုံးဆွေးနွေးပွဲတွေရပ်သွားပြီဖြစ်ကြောင်းကြေညာခဲ့ပြီးမှအခုလိုအကြမ်းဖက်မှုတွေထပ်ပေါ်လာတာဖြစ်ပြီးဒါဟာ2012ခုနှစ်နောက်ပိုင်းဒေသအတွင်းအကြီးအမားဆုံးတိုက်ခိုက်မှုတွေဖြစ်ပါတယ်ခင်ဗျာ။
Israel Palestine အရေးဥသံလွင်ထွန်းတင်ပြခဲ့တာဖြစ်ပါတယ်အခုကတော့ American နဲ့တရုတ်တို့ထိပ်သီးဆွေးနွေးပွဲတွေကိုတင်ပြပေးပါမယ်ရှင်မြောက်ကိုရီးယားကိစ္စကနေတရုတ်ငွေကြေးပြုပြင်ပြောင်းလဲမှုလို့ဖို့ကိစ္စအမျိုးမျိုးဆွေးနွေးကြမယ် American နဲ့တရုတ်တို့ရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကနေ့ဘေကျင်းမြို့တော်မှာစတင်လိုက်ပါပြီဒီမဟာဗျူဟာနဲ့စီးပွားရေးကိစ္စတွေဆွေးနွေးတဲ့အကြောင်းကိုတော့ VOA သတင်းတောက် Shannon Vanson သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာပါရှင်
သဘောတူညီချက်နဲ့ပူးပေါင်းဆောင်ရွက်မှုတွေရအောင်လုပ်မယ်လို့နှစ်စဉ်ဆွေးနွေးနေကြဖြစ်တဲ့မဟာဗျူဟာနဲ့စီးပွားရေးဆွေးနွေးပွဲဖွင့်ပွဲမှာအမေရိကန်နဲ့တရုတ်ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။နှစ်ရက်ကြာကျင်းပမဲ့ဒီဆွေးနွေးပွဲမှာတရုတ်သမ္မတရှီကျင်းပင်အပါအဝင်တရုတ်ခေါင်းဆောင်တွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ၊ဗန်နာရေးဝန်ကြီးဂျက်လူးတို့တွေ့ဆုံကြမှာဖြစ်ပါတယ်။1992ခုနှစ်ကအမေရိကန်သမ္မတရစ်ချတ်နစ်ဆင်နဲ့မော်စီတုံးလက်ဆွဲနှုတ်ဆက်ခဲ့တဲ့နေရာမှာပဲဖွင့်ပွဲအခမ်းအနားကိုလုပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းမှာသမ္မတအိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံပြီးတဲ့အချိန်ကစပြီးအမေရိကန်ပြည်ထောင်စုနဲ့တရုတ်ဆက်ဆံရေးတင်းမာလာခဲ့တာပါတရုတ်ပြည်သူတွေကငြိမ်းချမ်းတဲ့တိုးတက်မှုကိုလိုချင်ပြီးအကယ်၍တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့သာထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့မယ်ဆိုရင်ကမ္ဘာကြီးအတွက်ဘေးအန္တရာယ်ကျရောက်မှာဖြစ်တယ်လို့သမ္မတရှီကျင်းပင်ကဒီနေ့မှပြောဆိုသွားပါတယ်။အမေရိကန်ဝန်ကြီးကယ်ရီကတရုတ်ရဲ့လှုပ်ရက်ကိုကြည့်ပြီးဆုံးဖြတ်ရမှာဖြစ်တယ်။အပြောကိုကြည့်ပြီးဆုံးဖြတ်ရမှာမဟုတ်ဘူးလို့ပြောပါတယ်
I heard many times President Xi Jinping just now talk about a great country relationship, a new model.
တရုတ်သမ္မတရှီကျင်းပင်အခုပြောခဲ့သလိုပဲအင်အားကြီးနိုင်ငံတွေရဲ့ဆက်ဆံရေးဟာပုံစံအသစ်ဖြစ်တယ်ဆိုတာအချိန်မောင်းများစွာကြားခဲ့ပြီးပါပြီ။ပုံစံအသစ်ဆိုတာစကားလုံးအနေနဲ့သတ်မှတ်ရမှာမဟုတ်ပါဘူး။လောက်ရက်နဲ့သတ်မှတ်ရမှာလို့ပြောချင်ပါတယ်
။ပြီးခဲ့တဲ့နှစ်ကစပြီးနှစ်နိုင်ငံဆက်ဆံရေးဟာပြတ်ပြားလာနေတာပါ။တရုတ်ကဂျပန်နဲ့ရေပိုင်နဲ့အငင်းမွားမှုဖြစ်တဲ့နေရာမှာလေကြောင်းကာကွယ်ရေးအသိပေးမှုဆောင်တတ်မှတ်တာအင်းကြီးချင်းတွေနဲ့အငင်းပွားမှုဖြစ်နေတဲ့ရေပိုင်နဲ့မှာဒေါ်လာဘီလျံပေါင်းများစွာတန်တဲ့ရေနံတွင်းတူးစင်တွေစောက်တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့တင်းမာမှုတွေဖြစ်လာနေတာပါ။အွန်လိုင်းကတိုက်ခိုက်မှုတွေလုပ်နေပါတယ်လို့လည်းတစ်ဖက်နဲ့တစ်ဖက်ဆွဆွဲနေကြပါတယ်။ဒီနေ့အစောပိုင်းမှာလည်းတရုတ်စစ်ဖက်အရာရှိ၅ဦးကိုအမေရိကန်ပြည်ထောင်စုကစီးပွားရေးဆိုင်ရာလျှို့ဝှက်ချက်တွေခိုးယူတယ်ဆိုပြီးတရားစွဲဆိုခဲ့ပါတယ်။ဒီလိုအဖြတ်အမှောက်လုပ်ငန်းတွေနောက်ပြီးအမေရိကန်ဟာအာရှကိုUTV ဒေတာရင်းမဟာမိတ်တွေနဲ့စီရေးရသဘောတူစာချုပ်ချုပ်ဆိုမှုတွေဟာတိုးတက်လာတဲ့တရုတ်ကိုထိန်းချုပ်ဖို့ကြိုးစားနေတယ်ဆိုပြီးတရုတ်ရဲ့ဆွဆွဲမှုတွေထွက်လာစေပါတယ်။ဒါကိုဝင်းကြီးကယ်ရီကမဟုတ်ပါဘူးဆိုပြီးသူ့မိန်ကွန်းထဲမှာထည့်ပြောပါတယ်
။ The United States does not seek to contain China. We welcome the emergence of a peaceful
American ကတရုတ်ကိုထိန်းချုပ်ဖို့ကြိုးစားနေတာမဟုတ်ပါဘူး။ကမ္ဘာကြီးမှာတာဝန်ရှိရှိနေရာယူပြီးတော့ဒေတာအတွင်းမှာတည်ငြိမ်ရေးဖွံ့ဖြိုးရေးတို့ကိုအထောက်အကူပေးတဲ့တည်ငြိမ်အေဂျင်တိုးတက်တဲ့တရုတ်နိုင်ငံပေါ်ပေါက်လာတာကိုကျွန်တော်တို့ကြိုးစားပါတယ်
။ဒီကနေ့ဆွေးနွေးပွဲကိုပေးပို့တဲ့သမ္မတအိုဘားမားရဲ့မိန့်ခွန်းထဲမှာတော့အမေရိကန်ဟာတရုတ်နဲ့အပြန်အလှန်နားလည်မှုနှစ်ဦးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေပေါ်အခြေခံပြီးဆက်ဆံရေးပုံစံအသစ်တည်ဆောက်သွားမယ်လို့ပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့အစီအစဉ်မှာတရုတ်ကအာရှမှာစိုးမိုးတဲ့နေရာကိုယူထားပြီးနိုင်ငံတကာအရေးတွေမှာပိုအရေးကြီးတဲ့အခမ်းကဏ္ဍတွေမှာဝင်ရောက်ဆောင်ရွက်နိုင်ဖို့ရှိတယ်လို့လေးလာသူအများကယုံကြည်ပါတယ်။ပီကင်းတက္ကသိုလ်ကဝမ်တောင်းကဒါမျိုးလောက်တာဟာတရုတ်နဲ့အမေရိကန်ဆက်ဆံရေးကိုစိန်ခေါ်မှုတွေဖြစ်စေပါမယ်လို့ပြောပါတယ
် I think it's quite natural that the boundary of power will have to be negotiated and renegotiated again and again
အမေရိကန်နဲ့တရုတ်ဆက်ဆံရေးမှာအာဏာအတိုင်းအတာအခြေဝင်ကိုအပြန်အလှန်မကြာခဏညှိနှိုင်းရတာကသဘာဝပဲလို့ကျွန်တော်ထင်ပါတယ်ဒေသတွင်းအင်အားကြီးနိုင်ငံအဖြစ်တရုတ်ကိုအမေရိကန်အနေနဲ့လက်ခံဖို့လည်းအရေးကြီးပါတယ်
ဒီအပတ်အတွင်းဆွေးနွေးမဲ့ online လုံခြုံရေးကိစ္စကိုတော့တရုတ်ကဒီနှစ်အစောပိုင်းမှာဖျက်သိမ်းခဲ့ပါတယ်။တရုတ်ငွေကြေးပြုပြင်ပြောင်းလဲမှုလုပ်ဖို့မြောက်ကိုရီးယားကိစ္စနောက်ပြီးနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုကိစ္စတွေဟာအဓိကထားဆွေးနွေးမဲ့ကိစ္စတွေဖြစ်ပါလိမ့်မယ
်။ကိုငိမ့်ချန်တင်ပြပေးခဲ့တာပါ။ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြာခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြရအောင်ပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောရရှင်များတာယာချမ်းမြေရှိကြပါစေရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစီစဉ်မှာတော့သတင်းဘတ်စင်ကဏ္ဍဖြစ်တဲ့မြမမီဒီယာမြင်ကွင်းအားကစားစီစဉ်နဲ့မြမအရေးသုံးသက်ချက်တို့ကိုနားဆင်ကြရပါမယ်ရှင
်ဥပဒေနဲ့အညီဆိုတာလူကြီးလူကောင်းဆန်ဆန်လုပ်ဖို့လိုတယ်ဥပမာဆိုကြပါစို့ဒါဘယ်အမိတ်ဒီဘယ်ဥပဒေပါညွှန်ကြားချက်အမှတ်ဘလောက်ရလုံးထုံးလုံးကြီးဘလောက်ရ
မီဒီယာသမားတွေကိုသတင်းတပ်ဖွဲ့ကခေါ်ယူစစ်ဆေးနေတာတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်အဖတ်စဉ်မြမအရေးသုံးသက်ချက်မှာဆွေးနွေးထားတာကိုနားဆင်ကြရမှာပါအခုကတော့မြမမီဒီယာမြင်ကွင်းကိုအရင်ဆုံးတင်ပြပေးပါမယ်ဒီသတင်းပတ်မှာတော့မန္တလေးပြည်ပခရဲ့အခြေအနေထောင်ဒဏ်တစ်နှစ်ချခံထားရတဲ့ DBB သတင်းတော့ပြန်ပြီးလွတ်လာတဲ့သတင်းနဲ့ပုံနှိပ်မီဒီယာတွေဘောကမြင်ကွင်းတွေကိုစူးစီးတင်ပြပေးထားပါတယ်မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားတာပါရှင်
2021ခုနှစ်သမရဦးသိန်းစိန်အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးနဲ့ပတ်သက်တဲ့ပြည်ပခန့်တွေအများပြားဖြစ်ပွားခဲ့ရမှာမန္တလေးမြို့မှာဇူလိုင်လ2ရက်နေ့ညပိုင်းကဖြစ်ခဲ့တဲ့ပြည်ပခန့်မှာအကြမ်းဖက်မှုတွေအတွင်လူ2ဦးသေဆုံးခဲ့ပြီးတော့စိုးရိမ်စရာမငြိမ်မသက်မှုတွေဖြစ်ခဲ့ပါတယ်ပထမဦးဆုံးရခိုင်ပြည်နယ်ကအရေးခင်းကစပြီးမိထီလာပဲခူးတိုင်းအနောက်ပိုင်းနဲ့အခုမန္တလေးမြို့ထိဖြစ်ခဲ့တဲ့ပြည်ပခန့်အရေးခင်းကိုသုံးသပ်ရမယ်ဆိုရင်အစိုးရဘက်ကအချိန်မီထိမ့်သိမ့်နိုင်မှုမရှိခဲ့တာကိုတွေ့မြင်ရပါတယ်အများအားသုံးနှုံးလေးရှိတဲ့ဒေါသထွက်နေတဲ့လူအုပ်ဆိုတဲ့စကလုံးအသုံးနှုံးတွေနဲ့သတင်းမီဒီယာတွေကမဟုတ်ပဲလူမှုကွန်ရက်ပေါ်ကတင်ထားတဲ့ပြိပက္ခသတင်းနဲ့ပတ်သက်ပြီးသတင်းဓာတ်ပုံတွေဟာမုန်းတီးမှုကိုပိုးပြီးတော့လှုံ့ဆော်နေတဲ့သဘောတွေဆောင်ခဲ့ပါတယ်အခုမန္တလေးမှာဖြစ်ခဲ့တဲ့ပြိပက္ခဟာဆိုရင်လေပြပမှာအခြေဆက်ပြီးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုစူးစီးပြန်လည်ဖြန့်ဝေပေးနေတဲ့အင်တာနက်စာမျက်နှာတစ်ခုကနေတင်တဲ့သတင်းတစ်ပုဒ်ကနေစခဲ့တယ်လို့သတင်းတွေမှာသုံးသပ်ရေးသားတာကိုတွေ့ရပါတယ်။သတင်းဌာနအစစ်မဟုတ်ပဲသတင်းဌာနတွေစီကနေသတင်းတွေကိုแชร์ပြီးတော့တင်ခဲ့တဲ့အဲ့ဒီလိုလူမှုကွန်ရက်စာမျက်နှာတွေကလည်းပြိပက္ခကိုအကြီးအကျယ်ဆုံးလှုံ့ဆော်မှုတွေဖြစ်စေပါတယ်။ဒီလိုလူမှုကွန်ရက်သတင်းတွေပြန့်နှံ့မှုကြောင့်မတ်လ3ရက်နေ့ညကလူမှုကွန်ရက် Facebook ကိုနိုင်ရီအနှဲငယ်ကြားအစိုးရဘက်ကပိတ်ပစ်ခဲ့ပါတယ်။အခုဖြစ်ခဲ့တဲ့ဖြစ်စဉ်တစ်ချက်လုံးမှာအစိုးရရဲ့တာဝန်ယူမှုနဲ့ပတ်သက်ပြီးတော့မီဒီယာတွေကမေးခွန်းထုတ်ခဲ့ကြပါတယ်။ဒီလိုမလိုလားအပ်တဲ့စိတ်ဓာတ်တက်ကြွမှုတွေနဲ့တာမန်ထက်ပိုတဲ့လှုံ့ဆော်မှုတွေကြောင့်ဒီအဖြစ်အပျက်တွေဖြစ်ခဲ့ရတာလို့သတင်းတွေမှာသုံးသပ်ကြပါတယ်။တမရဦးသိန်းစိန်ကတော့တနင်္လာနေ့ညရုတ်တံကနေတမ်းပြီကိုမေးခွန်းပြောကြရမှာပြဿနာကိုရည်ရွယ်ချက်ရှိရှိနဲ့လှုံ့ဆော်လှုပ်ဆောင်နေတာကိုတွေ့ရပြီးအကြမ်းဖက်မှုတွေမှာပါဝင်ခဲ့သူတွေကိုပြက်ပြက်သားသားနဲ့ထိထိရောက်ရောက်အေးအေးယူဆောင်ရွက်သွားမယ်လို့ပြောဆိုသွားပါတယ်။ဒါပေမဲ့အကြမ်းဖက်မှုတွေစတင်ခဲ့တာသတင်းတစ်ပတ်ကြော်လာတဲ့အထိအဓိကကျတဲ့လူသတ်မှုမိရှုံမှုစတာတွေကိုကျူးလွန်တဲ့လက်တယ်တရားခဏ်တွေကိုဖမ်းဆီးမမိနိုင်သေးပါဘူး။တာဝန်ယူမှုမရှိတဲ့လူမှုကွန်ရက် website တွေနဲ့ပတ်သက်ပြီး The Voice သတင်းစာရဲ့ editor ချုပ်ဦးကျော်မင်းဆွေကအခုလိုသုံးသပ်ပါတယ
်။အခုဖြစ်သွားတဲ့မန္တလေးကိစ္စကိုကြည့်မယ်ဆိုလို့ရှိရင်နော်အဲဒီတစ်ထူးလွင် website မှာရှိတဲ့တီးပြုတ်လို့မရတဲ့နော်သတင်းတစ်ပုဒ်ကိုခြေခံပြီးတော့ဒီဟာလူပေါင်းသိမ်းချီပြီးတော့ဝင်ကြည့်နေတဲ့ website ဖြစ်တဲ့အတွက်ဒီ website ကလူကတာဝန်မခံနိုင်မှုဖြစ်သွားတယ်เนาะပြီးတော့တာဝန်ခံအောင်လဲသူ့ကိုပြောလို့မရဘူးသူကလေထဲမှာရှိတယ်အမေရိကန်မှာခြေစိုက်ထားတယ်အဲ့တော့ဒါဒီနောက်ပိုင်းမှာဒီ mobile phone နဲ့လူတွေ online သုံးတာများလာတာ ਨੇ အမျှဒီ social media တွေရဲ့ impact ကတဖြည်းဖြည်းကြီးလာမယ်နောက်တစ်ခုကကုန်ခဲ့တဲ့မိထီလာကိစ္စတွေရခိုင်ကိစ္စတွေမှာလဲကျွန်တော်တို့သိထားသလောက်ပရင်ချက်လက်ဒီအရာဒီဆိုရှယ်မီဒီယာတစ်ဆင့်ပဲဒီအမုန်းစကားတွေ hate speech တွေနောက်တစ်ခါအကြမ်းဖက်လုပ်ရတဲ့လုပ်ဖို့ချိတ်ဆက်ပြီးတော့ message ပါသွားတာတွေပဲဖြစ်နေတယ်အဲ့တော့ဒီ website ဟာခုနပြောသလိုပဲအကြမ်းဖက်လုပ်ရနဲ့ချိတ်ဆက်နေတာလည်းဖြစ်နေတယ်နိုင်ပြီးနောက်မှာဒီလိုကိစ္စမျိုးတွေလုံမလာနိုင်အောင်ကျွန်တော်တို့ကာကွယ်တားဆီးဖို့လိုတယ
်ဒီလိုမန္တလေးမှာဖြစ်ခဲ့တဲ့ပြိပက္ခတွေနဲ့ပတ်သက်ပြီးမန္တလေးနေကန်သတင်းတောက်တွေအနေနဲ့လည်းဒီအဖြစ်အပျက်မှာသတင်းရယူတဲ့နေရာမှာအနှောက်အယှက်တွေကြုံတွေ့ခဲ့ရပါတယ်
သတင်းယူနေစဉ်သတင်းဓာတ်ပုံရိုက်တဲ့အချိန်ဒီမှာလဲလူအုပ်နဲ့ချင်းချောက်မှုတွေကြုံခဲ့ရတယ်လို့မန္တလေးနေကန်သတင်းတောက်တွေကပြောပါတယ
်ပထမဟိုပဋိပက္ခတွေစဖြစ်ဖြစ်ချင်းနေမှာဗောနော်အဲ့ဒီမှာဓာတ်ပုံသွားရိုက်တဲ့ခါကျတော့ဒီဓာတ်ပုံကိုဓာတ်ပုံရိုက်ရကောင်းလားဆိုပြီးတော့မှအဲ့ကင်မရာကိုလာပြီးတော့မှလုတယ်ဗောနော်အဲ့ဒါလုတာကတော့ဒီသင်္ကန်းဝတ်ထားတဲ့တယောက်ဗောသူကငါဓာတ်ပုံမရိုက်နဲ့အချက်ချင်းဖြတ်ဆိုပြီးတော့မှပြောတယ်အဲ့လိုမျိုးပြောနေတဲ့အချိန်မှာနောက်တစ်ယောက်ကကြတော့ဖြတ်ယုံနေတယ်မရဘူး memory card ကိုပါယူမယ်ဆိုပြီးတော့မှ memory card ကိုယူတယ်ပေါ့ပေးလိုက်ပေးမယ်လေဒါပေမဲ့သူတို့ကမကျေနပ်ပင်နဲ့မင်းဒီဓာတ်ပုံလေးကိုရိုက်တဲ့အတွက်ဆိုပြီးတော့မှပေါ့နော်သူတို့ဒီကင်မရာကြီးကိုရိုက်ခွဲမယ်ကင်မရာကိုဆိုပြီးတော့မှဟိုကင်မရာကိုရိုက်ခွဲပြစ်ပါညာဆိုပြီးတော့မှကင်မရာကိုလူတဲ့လူတွေလည်းရှိတယ်ဒီအပြင်လူတို့လည်းရိုက်မယ်ဆိုပြီးတော့မှရန်ရှာတဲ့လူတွေလည်းရှိတယ်ပေါ့နော်ဒါပေမဲ့ဘေးကနေမှလူကြီးတွေကဝိုင်းပြီးတော့မှဖြန့်ဖြေးတဲ့အတွက်ကြောင့်မလို့အဆင်ပြေပါတယ်အဲ့ဒီလိုပဲနောက်တစ်ရက်မှကြတော့လဲသတင်းတွေလိုက်ယူတဲ့အချိန်မှဘယ်နေရာတော့ဘယ်လူစုလူဝေးဖြစ်နေပြီးပါညာနဲ့ဆိုပြီးကြားလို့သတင်းတွေလိုက်ယူတဲ့အချိန်မှအဲ့လူစုလူဝေးကြီးတွေကဒီကင်မရာတွေနဲ့တွေ့တဲ့အခါကျတော့မင်းတို့ဘာလုပ်တာလဲဘာညာဆိုပြီးတော့မှအနောက်ကနေပြီးတော့မှလိုက်ပြီးရန်ရှာတဲ့အတွက်ကြောင့်မလို့သတင်းထောက်တွေစိုက်ကယ်တွေနဲ့မောင်းမီပြေးရတာတွေလည်းရှိရဲပေါ့
အမီမဖော်လို့တဲ့နေကန်သတင်းထောက်ပြောဆိုသွားတာဖြစ်ပါတယ်နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့လွန်ခဲ့တဲ့3လကဝတ်တရားနှောက်ယှက်မှုပိုင်းနဲ့ကျူးလွန်မှုစတာတွေနဲ့တရားစွဲပြီးတော့ထောင်ဒဏ်တစ်နှစ်ချခံခဲ့ရတဲ့ DVB မကွေးသတင်းထောက်ကိုဇော်ဖေကိုပြန်လွှတ်ပေးလိုက်တယ်ဆိုတဲ့သတင်းမှာကိုဇော်ဖေကို3လကြာဖမ်းဆီးခဲ့ပြီးတဲ့နောက်အယူခံနဲ့ပြန်ပြီးတော့လွတ်မြောက်လာခဲ့တာဖြစ်ပါတယ်။ကိုဇော်ဖေကိုလွန်ခဲ့တဲ့မေလကထောင်လန်းတစ်နှစ်ချမှတ်ခဲ့တဲ့အတွက်သတင်းမီဒီယာသမားတွေဝိုင်းဝန်းကန့်ကွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာနေစည်းမချသတင်းတောင်များအဖွဲ့ကြီးကကြေညာခဲ့တဲ့ကမ္ဘာတလွှားသူရဲကောင်းသတင်းသမားအယောက်တရာစီးရင်မှကိုဇော်ဖေအမိကိုထည့်သွင်းခဲ့ပါတယ်။အခုတစ်ပတ်နောက်ဆုံးတင်ပြလိုတဲ့မြန်မာမီဒီယာမြင်ကွင်းမှာတော့မန္တလေးပြည်ပခအကြောင်းမြင်ကွင်းသတင်းဓာတ်ပုံလေးမဟာတဏိတုခဆရာတော်၅ပါးကိုယုံထုတ်တဲ့သတင်းနဲ့သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ကိုယုံထုတ်တဲ့သတင်းတွေဟာမီဒီယာစာမျက်နှာတွေပေါ်မှာကြေကြေပြန့်ပြန့်ဖော်ပြနေတာကိုတွေ့ရတယ်ဆိုတာကိုတင်ပြရင်းမိကုန်းချုပ်လိုက်ရပါတယ်
မဲခိုင်ဦးရေးသားတာကိုဥဆံမဝေကူညီတင်ဆက်ပေးခဲ့တဲ့မြမမီဒီယာမြင်ကွင်းဖြစ်ပါတယ်ရှင်အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံမှာမီဒီယာသမားတွေကိုသတင်းတပ်ဖွဲ့ကဆိုင်းမစင်ဘုံမစင်ထင်းသလိုခေါ်ယူစစ်ဆေးမေးမြန်းနေတာနဲ့ပတ်သက်ပြီးမြန်မာမီဒီယာလောကကအတော်လေးခံပြင်းနေကြပါတယ်။ဇယက်ဟောင်းမဖြောက်နိုင်သေးတဲ့ထောက်လန်းရေးတို့ရဲ့မလေးမစားတဲ့ချင်းချောက်သတိပေးလိုတဲ့လောက်ရပဲလို့ဝေဖန်နေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဝိုင်းရင်မီဒီယာသမားတွေဖြစ်ကြတဲ့ The Voice Editor ချုပ်ဦးကျော်မင်းစွေ၊ဒနမဂ္ဂဇင်း Editor ချုပ်ဦးကျော်ရင်မြင့်တို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာသတင်းသမားတွေကိုပြည်ထောင်ဝန်ကြီးဌာနရဲ့လက်အောက်ခံဖြစ်တဲ့သတင်းတပ်ဖွဲ့ကခေါ်ယူစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဘာတွေသိကျင်လို့မေးလဲမြန်းတယ်လဲဆိုတာကိုဆရာကျော်မင်းစွေစပြောပါခင်ဗျာ
။ကျွန်တော်တိုက်ကအဲ့ဒါတယောက်သွားတာပေါ့နော်။သူတို့အဓိကမိတာအရှုံးမြတ်ကိစ္စရယ်။ဝန်ထမ်းတွေဘလောက်ခံထားလဲဆိုလစာကိစ္စတွေရယ်။အဲ့ဒါတွေပဲအဓိကထားမိတာလေ
။ဆိုတော့အခုကောလာဟလသတင်းတွေကတော့အများကြီးကြားနေရတဲ့အထက်မှာဒီမီဒီယာလောကထဲမှာဝင်ပြီးတော့ငွေကြေးတက်နိုင်သူတို့ချို့ဟာငွေမဲခွာချဖို့အတွက်ကြိုးစားတယ်ဆိုတော့ကောက်ချက်ဆွဲကြပါတယ်ဆိုတော့အဲ့ဒီရွေကြမ်းနဲ့လုတ်တယ်ဆိုတဲ့သဘောကပူပြီးပေါ်လွင်နေတယ်လို့ပြောရမလားခင်ဗျာ
ကျွန်တော်ကတော့အဲ့လူကတိတ်အကြောင်းပြချက်ကအလောက်ကြီးတော့မခိုင်လုံဘူးလို့ထင်တယ်ဗျာဆိုတော့ငွေကြေးခွာချမှုလို့ပြောလို့ရှိလို့ရှိရင်အဓိကဟိုတိုက်ရိုက်ပတ်သက်တာဘာနေနဲ့ဘာနေကိုရင်ဥဆုံးဆက်ရမှာဗျာဒီလိုပြောရလို့ရှိရင်ကျွန်တော်ကဟိုဒါဘာနေမှာငွေကြေးခွာချမှုရှိတယ်လို့ပြောတာမဟုတ်ဘူးလေ။ဟိုဒီမီဒီယာလောကကိုလှုပ်တယ်ဆိုတာဒါတစ်မျိုးဖြစ်နေတာပေါ့နော်။အောက်ဆိုမီဒီယာလောကမှာကိုကုံတိတ်ခါနဲ့ကိုရက်တီပြီးလှုပ်နေတဲ့မီဒီယာတွေလည်းရှိတာပေါ့
။ဟုတ်ကဲ့ဆရာကဘန်တွေကိုငွေကြေးခွာချတယ်လို့မပြောပေမဲ့ကျွန်တော်မီဒီယာသမားတွေကြားနေရတာကတော့မြန်မာနိုင်ငံစီးပွားရေးဥမောဘိုးဘာညာလုတ်တယ်ဆိုကြတဲ့ကတရားမဝင်ရရှိခဲ့တဲ့ငွေကြေးတွေမူရင်းစေဝါငွေတွေကိုအခြေခံပြီးတော့ဘန်တဲတယ်ဘာလုတ်တယ်ဆိုတာအများကြီးကြားနေရတာပဲဆရာကျွန်တော်ပြောတာမဟုတ်ပြင်မယ်ဆရာကျော်ရင်မြင့်သဘောထားကိုပြောပါအောင်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့
အဲ့ဒါကတော့ဟိုကျွန်တော်မသိပါဘူးတကယ်လို့ဟိုအဲ့ဒီလိုရှူတောင်းကနေပြီးတော့မှလုတ်ကင်တယ်စစ်ဆေးတယ်ဆိုလို့ရှိရင်တော့ဒါကောင်းပါတယ်ငွေမဲခွာချတဲ့သူဘယ်သူကမှဆိုခေါ်ယူရမယ်စစ်ဆေးရမယ်ဖော်ထုတ်ရမယ်ဒါကတော့ကောင်းပါတယ်ဗျချင်းချောက်တဲ့သဘောမဟုတ်ရင်ကျွန်တော်တို့ကသဘောကျပါတယ်
ဒါမဲ့ကျွန်တော်စဉ်းစားတာငွေမဲခွာချရဲဆိုတာသတင်းစာထဲမှာဘယ်နှသိမ့်ဘယ်နှသန်းချထိုင်မှာလဲဒီထက်ကြီးကြရဲ့ဘန်ဒီဖွင့်ပြီးတော့လုံနေတာရှင်းရှင်းပြောရင်မြန်မာနိုင်ငံစီးပွားရေးစတင်လာတာခဏကအဲ့ဒါနဲ့စရဲဆူရောပြောခဲ့ရတာအများကြီးပဲအဲ့ဒါကြတော့ဘာမှမပြောဘူးလားဆရာသူက
ဟိုဦးဆန်းဆင်းအရေးယူတယ်လို့ပေါ့ဗျာ82သိန်းနဲ့အရေးယူလိုက်တယ်လေသိန်းပေါင်းထောင်ချီတဲ့ဟာတွေတော့ခုထိဘာသာမှမကြားရသေးဘူးအဲ့တော့အသေးလေးအစကင်တဲ့မူနဲ့တူပါတယ်ဗျာ
နောက်တစ်ခုကအဲ့ဒီထဲမှာရိုးရိုးသားသားလုပ်နေတဲ့မီဒီယာတွေလည်းရှိမယ်အဲ့လိုပဲတကယ်ငွေကြေးတတ်နိုင်သူတွေရဲ့စီကအထောက်ပံ့ယူပြီးတော့သူတို့ရဲ့ mouth piece အဖြစ်နဲ့လုပ်နေတဲ့မီဒီယာတွေလည်းရှိကောင်းရှိမှာပေါ့တချို့ကတော့အချုံခံပြီးတော့ရောင်းနေဆိုတဲ့ဟာတွေတောင်ရှိပါတယ်ဆိုတော့အဲ့ဒီဟာတွေကိုပဲသူတို့ကွက်ပြီးတော့ဘာကြောင့်မမေးတာလဲကျွန်တော်စဉ်းစားမိတာကဆရာကျော်မင်းဆွေဆက်ပြောပါခင်ဗျာ
အဲကျွန်တော်ကအဲ့လိုကွက်မေးတာတို့ဟိုအားလုံးမေးတာတို့ဘာလို့ကတပိုင်းပေါ့နော်ကျွန်တော်ပြောချင်တာကသူတို့ဘာပဲလုပ်လို့ဖြစ်စီချင်တာကတော့ဥပဒေနဲ့ညီလို့ဖို့လိုတယ်လို့ခြင်တယ်လေဥပဒေနဲ့ညီဆိုတာလူကြီးလူကောင်းဆန်ဆန်လုပ်ဖို့လိုတယ်ဥမာဆိုကြပါစို့ဒါဘဲအမိတ်ဒီဘဲဥပဒေပါညွန်ကြားချက်အမှတ်ဘလောက်ရလုံထုံးလုံးကြီးဘလောက်ရဘယ်သူကညွန်ကြားချက်ထုတ်တယ်ဘယ်သူကအမိတ်အရာဘယ်လိုလုပ်တယ်ဆိုတဲ့တရားဝင်ပေါ့နော် officially အကြောင်းကြားစာပေးဖို့လိုလိမ့်မယ်လို့ထင်တယ်အဲ့လိုအကြောင်းကြားစာမပေးဘဲနဲ့တရားဝင်မဟုတ်ဘဲနဲ့လုပ်လို့ဖြစ်တဲ့ခါကျတော့ရည်ရွယ်သည်ဖြစ်စီမရည်ရွယ်သည်ဖြစ်စီဟိုဘယ်လိုပြောမလဲတိတ်ခါကုန်တိတ်ခါနဲ့ယက်တည်နေတဲ့မီဒီယာတွေကိုကြတော့ဒါကုန်တိတ်ခါထိခိုက်အောင်လုပ်သူဖြစ်သွားတယ်လीကျွန်တော်ပြောချင်တာအဲ့ဒါပါဗျနောက်တစ်ခုကဒီသတင်းလွတ်လပ်ခွင့်ကိုနော်ကုန်တိတ်ခါရှိရှိရက်တည်နေတဲ့သတင်းမီဒီယာတွေရဲ့ကိုတခြားမီဒီယာတွေရောသတင်းလွတ်လပ်ခွင့်ကိုတွယ်ဝိုက်ပြီးချိန်ချောက်တယ်လို့ဖြစ်နေတယ်အဲ့ဒါလည်းရည်ရွယ်သည်ဖြစ်စီမရည်ရွယ်သည်ဖြစ်စီအဲ့ဒါသဘောတက်ရောက်နေပါတယ်ကျွန်တော်အဲ့ဒါကျွန်တော်ပြောချင်တာအဲ့ဒါပ
ါဟုတ်ကဲ့ဆိုတော့သတင်းတပ်ဖွဲ့ဟာတကယ်တော့ထောက်လှမ်းရေးပေါ့လေဆိုတော့ကျွန်တော်လည်းပဲတစ်ချိန်တုန်းကအရင်တုန်းကမြန်မာနိုင်ငံကိုသတင်းကိစ္စနဲ့လာခဲ့တော့ကသတင်းတပ်ဖွဲ့ရဲ့ခေါ်ယူအဲ့လိုစစ်ဆေးမေးမြန်းချိန်ချောက်တာခံခဲ့ရပါတယ်ဆိုတော့သတင်းတပ်ဖွဲ့ဟာအဲ့ဒီတုန်းကနဲ့ဆိုင်ရင်အခုတိုင်းပြည်ဒီမိုကရေစီဘာညာလုံနေပြီဆိုမှသူတို့ဇိုက်တွေကမပြောင်းသေးဘူးဆိုတဲ့သဘောပေါ်ဆရာကျွန်မဆွေ
ဟုတ်ကဲ့ဟိုဒီလိုပြောအဆိုခံအဝေးခံခါတာမျိုးလဲသူတို့ရနိုင်တယ်လीဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့သတင်းတပ်ဖွဲ့ဆိုတာကျွန်တော်တို့နားလည်ထားတာကနိုင်ငံရေးကိစ္စရဲ့နိုင်ငံတော် security ပေါ့ဗျာအမျိုးသားလုံခြုံရေးပေါ့နော်နိုင်ငံရေးကိစ္စရဲ့ဒါသတင်းတပ်ဖွဲ့ရဲ့တာဝန်ပေါ့နော်ဒါအရင်ကထောက်လန်းရေးကနှစ်တိုးရေးထောက်လန်းရေးကလုပ်တာပေါ့ဒါပေမဲ့ဒီဘက်သတင်းတပ်ဖွဲ့ကအဲ့ဒါလုပ်ဖို့လိုသလားပေါ့နောက်တစ်ခုကဒီငွေကြေးနဲ့ကိစ္စနဲ့ပတ်သက်တာငွေကြေးခွာချမှုနဲ့ပတ်သက်တာဒီ business နဲ့ပတ်သက်တဲ့ကိစ္စတွေက PSI လို့ခေါ်တဲ့စာသုံးလုံးအလုပ်မဟုတ်ဘူးလားပေါ့နော်နောက်တစ်ခုကဦးကျော်စံသာပြောသလိုပဲအရင်ပုံစံဟောင်းဆိုတော့ကျွန်တော်တို့ထင်ပါတယ်ဒီဟိုခက်တာလေကျွန်တော်တို့ကဒီ civil service to civil administration to public administration တို့ဆိုတာတွေကပြီးကြရှိတဲ့ဟာဆိုတာအားလုံးသိနေတာပေါ့နော်ဒါပေမဲ့အခုချိန်ဒီ3နှစ်သားကျော်ရှိတဲ့အစိုးရဒီ public service ဆိုတဲ့နေရာတွေမှာ civil servants တွေနေရာတွေမှာဒီလူတို့ဝန်ဆောင်မှုပေးရမယ်ဆိုတဲ့ concept ကိုအခုချိန်ထိမပေးနိုင်နေဘူးဆိုတာကျွန်တော်တို့ဖြစ်နေတဲ့ဒီအခြေအနေတွေပြဿနာတွေကိုကြည့်ရင်သိနိုင်တယ်ဗျဒီဘီရိုကရေစီရန်နေရမှာရှိတဲ့လူတွေကဟိုအစိုးရနဲ့ဘီရိုကရေစီရန်နေရနဲ့မတူဘူးဆိုတာအခုချိန်ကြီးမကွဲဘူးပေါ့နော်အုပ်ချုပ်ရေးစနစ်ထဲမှာရှိတဲ့လူကနောက်မှတစ်ချိန်လုံးကြည်သူလူတွေနဲ့ထိတွေ့ဆက်ဆံရမယ်လူတွေဒီသူလူတွေကိုဝန်ဆောင်မှုပေးရမယ်လူတွေဒီသူလူတွေကိုအကာအကွယ်ပေးရမယ်လူတွေပေါ့နော်အခုချိန်ကြီးသူကချင်းချောက်တလူဖြစ်နေတဲ့ဒါမျိုးကဒါတိတ်တော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ထင်တယ်ဗျ
အစိုးရအဖွဲ့အကြီးကဖြစ်တဲ့သမရရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ဒီကိစ္စကိုသူတို့ယုံကညွန်ကြားတာမဟုတ်ဘူးလို့ဆိုရလွတ်ကြရပါတယ
်။ဟုတ်အဲ့လိုသူတို့ယုံကညွန်ကြားတာမဟုတ်ဘူးဆိုပို့ဆိုးသွားတာပေါ့နော်။ပြည်ထရေးကသူကလူထင်ရဆိုင်နေတယ်ဆိုတော့သဘောတက်ရောက်တာပေါ့။သမရရဲ့ညွန်ကြားချက်အောက်မှာမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့
။ဟုတ်ကဲ့နောက်တစ်ခုကျွန်တော်သုံးသပ်မိတာပေါ့လေအဲ့တော့သူကိုသူကပြောပါတယ်တဲ့ဒီကိစ္စတွေဖြစ်တာဟာတိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုသွားနေတာနောက်ပြန်လှည့်တာမဟုတ်ပါဘူး။ဘာညာဆွေသူကပြောရလို့ဆိုပါတယ်။အဲဒီကသတင်းသမားတွေတော့ပြန်မေးလာမမေးလာမသိဘူး။ကျွန်တော်မေးချင်တာအဲဒီနောက်ပြန်လှည့်စရာမှမရှိဘူး။အစကတည်းကရှေ့မတူသေးတဲ့သဘောပေါ့ကြီးထောက်လိုင်းတို့ပါတော့ကြီ
း။ဟုတ်ကဲ့ဟိုဒီဟာကတော့ပြောကြရတယ်ပေါ့နော်။ပြောကြရတယ်ဆိုတော့ကျွန်တော်ကတော့ဗာမြင်လဲဆိုတော့ဒီဟာအခုချိန်ထိသူတို့မှာဒီရဲတပ်ဖွဲ့တွေမှာဟို capacity လိုအပ်ချက်ပေါ့နော်။သူတို့မှာဒီဘယ်လိုကိစ္စဆိုဘယ်လိုကင်တွေးရမလဲ။သူရဲ့ဒူးဆန်တုံးဘယ်လိုရှိလဲသူရဲ့ဒူးချင်း function ကပါဒီမိုကရေစီစနစ်မှာရှိတဲ့ professional ပြည်သားတဲ့ဟလာရဲတပ်ဖွဲ့ကဘယ်လိုပညာဆိုတာဟိုမတိသေးတဲ့သဘောလိုယူဆပါတယ
်နောက်တစ်ခုကသတင်းသမားတွေကိုခေါ်ယူသတိပေးခြင်းတဲ့ကိစ္စဆိုတော့သ တဒင်းသမားတွေဘက်ကပြန်ကြည့်မယ်ဆိုရင်လည်း2013 April လွတ်လပ်ခွင့်တော်တော်လေးရလာပြီဆိုကြတဒင်းမီဒီယာတွေကအများကြီးပေါ်ထွက်လာခဲ့တယ်တချို့ကဆိုဖောင်းပွားလာတယ်လို့ပြောတယ်အဲ့ဒီထက်မှလည်းပဲမီဒီယာသမားတွေလိုက်နာအတဲ့ကျင့်ဝတ်ကိုအလွဲသုံးစားလုပ်တယ် freedom ကိုအလွဲသုံးစားလုပ်တယ်ဆိုရဲဝေဖန်မှုတချို့လည်းပဲရှိကြပါတယ်ဆိုတော့တဒင်းလွတ်လပ်မှုကိုထိန်းချုပ်ဖို့အမှန်တကယ်လူအပ်တယ်ဆိုတဲ့အခြေအနေကိုသိပါလားကိုမြန်မာနိုင်ငံမှာဆရာကျော်ရင်မြင့်ရဲ့သဘောထားကိုပြောပါဦးခင်ဗျာကျွန
်တော်တော့ဖြစ်နိုင်တယ်လို့မထင်ဘူးဗျာအခုခေါ်ယူမေးမြန်းခံရတဲ့ဒီသတင်းစာတွေဂျာနယ်တွေကမြန်မာနိုင်ငံမှာလက်ဆောင်အလွန်ထက်နေတဲ့ခက်ရန်ရန်ခက်ရန်ရန်ဆရာသမားတွေမဟုတ်သေးဘူးတကယ်လို့အဲ့ဒီလိုသတိပေးခြင်းနဲ့ဆိုရင်တော့ခက်ရန်ရန်ခက်ရန်ရန်တွေရှိနေတယ်လေသူတို့ကိုရင်ခေါ်ပါမှာလို့ကျွန်တော်တော့မြင်တယ်ဗျာ
ဟုတ်ကဲ့ဆရာကျော်မင်းဆိုရဲ့သဘောထားလည်းပြောပါခင်ဗျာ
အဲ့ဒါကတော့ဟိုကျွန်တော်ကိုယ်တိုင်ပြောတာတဲ့ဆိုင်ဒီ theory တွေပြောထားတာရှိပါတယ်ဒီနိုင်ငံရေးသိပ္ပံပညာရှင်တွေပြောထားတာဒီအာဏာရှင်စနစ်ကနေပြောဒီမိုကရေစီပြောင်းတဲ့နိုင်ငံတွေမှာဒီ transition ကာလမှာဒီလိုတချို့ဘယုတ်ဘယဲ့အခြေအနေလေးတွေနားလည်မှုလွဲတာလေးတွေ capacity လိုအပ်ချက်တွေကြောင့်ကျွန်တော်တို့ကဟိုပြဿနာလေးတွေနေရာတိုင်းမှာရှိပါတယ်သတင်းမီဒီယာလောကမှာမဟုတ်ဘူးလေကျွန်တော်တို့တိုင်းပြည်မှာနှစ်အများကြီးကျွန်တော်တို့စနစ်တစ်ခုအောင်နေခဲ့တဲ့ခါကျတော့ professionalism ဆိုတာကနေရာတိုင်းမှာအားနည်းနေတာလွတ်တော်ဟလာအစိုးရအုပ်ချုပ်ရေးဟလာတက်မတော်တရားရေးဒီ civil society အစရှိမီဒီယာအကုန်လုံးမှာဒီ capacity လိုအပ်ချက်ကရှိနေတာ။ဒီမှာကျွန်တော်တို့ကမီဒီယာလောကတစ်ခုတည်းလိုအပ်ချက်ရှိနေတာမဟုတ်ဘူးလေ။နေပြည်တော်မှာရှိနေတာ။တစ်ဖန်တစ်ခါတစ်ခုနောက်တစ်ခုကြည့်နေတဲ့ခါကျတော့ဒီအသွင်ပြောင်းကာလမှာထုံးစံတိုင်းပဲဟိုကျန်တဲ့နိုင်ငံတွေမှာလည်းကျုံနေတာပေါ့ resistance အများကြီးရှိကျုံရတာတဲ့။ resistance ဆိုတာဟိုတဲ့တဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီစနစ်ပြောင်းတာကိုမလိုလားတဲ့အခုအခါနေအဓိကမလိုလားတာကိုကျိုးစည်းပွားအခြေပြုပြီးတော့မလိုလားကြတာပေါ့ကိုရဲ့လုပ်ပိုင်ခွင့်အာဏာအခွင့်အရေးစီစဉ်တနာဥစ္စာအစရှိခြင်းဒါတွေပေါ်မှာမူတည်ပြီးတော့သူက resistance ရှိအဲ့ resistance တွေကလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်ရလာလို့ရှိရင်ဒါပြဿနာရှိလာနိုင်တယ်သူတို့ပြဿနာရှိတဲ့အတွက်မီဒီယာလွတ်လပ်ခွင့်ဟာနိုင်ငံသားတွေပမာတိဟာမီဒီယာလွတ်လပ်ခွင့်နဲ့မထိုက်တန်ဘူးဆိုတဲ့ပုံစံမျိုးဖန်တီးခြင်းနဲ့အတွင်းလက္ခဏာတွေတွေ့ရတယ်။ဘာလို့ဆိုတော့သတင်းမီဒီယာလောကမှာထွက်လာတဲ့ဝင်လာတဲ့သတင်းကြတဲ့အချို့ကစီလို့ဝါလို့ရေးနေတာသတင်းမီဒီယာလောကကိုပုံဖြတ်ချင်တယ်လို့ကျွန်တော်တို့ကဆန်းသပ်ကြည့်တယ်။ဒါ Journalist အစ်စ်မဟုတ်ဘဲနဲ့အရေးကြုံသတင်းသမားတွေလို့ကျွန်တော်တို့ယူဆတယ်။အဲ့ဒါလေးဆိုတော့ဒီလိုမဟုတ်တန်တရားစီလို့ဝါလို့ကျင့်ဝတ်နဲ့မညီရေးနေတဲ့သူတွေကိုလက်ညှိုးထိုးပြီးလွှတ်တော်မှာလော်ဘီလုပ်လို့ကောင်းအောင်လုပ်ထားတယ်လို့လည်းကျွန်တော်တို့ယူဆတယ်
။ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေးချင်တာအခုလို့သတင်းတပ်ဖွဲ့ကသတင်းသမားတွေကိုခေါ်ယူပြီးတော့စစ်စစ်ရဲ့မေးမြန်းတယ်ဆိုရဲလုပ်ရကြောင်းမြန်မာနိုင်ငံမီဒီယာလောကရှေ့ကိုတူတက်မှုကိုအဟန့်အတားတစုံတရာဖြစ်သွားမလားမီဒီယာသမားတွေအတွက်တွန့်သွားမလားမီဒီယာသမားတွေဟာနည်းနည်းယွန့်သွားမယ်လို့သုံးသပ်မိပါလား
ဟိုကျွန်တော်အနေနဲ့ပြောမယ်သူ့ဘက်သူပုံမှန်သွားနေတဲ့ဒီရည်စည်းကြောင်းတစ်ခုကိုတစ်ခုခုနဲ့ပြီးတော့ဟန့်တားတဲ့အခါအဲ့ရည်စည်းကြောင်းကသူကတန့်သွားမှာမဟုတ်လीပို့ပြီးတော့ကျွန်တော်တို့အကောင်ဒီဟာအပေါ်မှာဒီဟာကိုထုတ်ဖောက်ဖို့အတွက်ဒီအစိတအကိုကြော်ဖို့အတွက်ရည်ရီးချောင်းကပို့ပြီးတော့တန်လာလိမ့်မယ်လို့ထင်တယ်။အဲရည်ရီးချောင်းကိုယူမှန်းလို့ကျွန်တော်ဝန်ဖို့စီစဉ်သွားတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်။ဒီဟာကတော့ကျွန်တော်ကသွားနေတဲ့လမ်းကြောင်းကိုအထီးကိုက်ဖြစ်လိမ့်မယ်လို့မြည်ဆိုသို့တော့စိတ်အနှောက်ရှက်ဖြစ်ကြမယ်။ဟိုကျွန်တော်တို့ရှိနေတဲ့အကောင်းမြင်စိတ်လေးတွေပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့ကတစ်လျှောက်လုံးဟိုစနစ်ဆိုးအောင်မှနေရတယ်ဆိုတော့အကောင်းမြင်စိတ်နည်းတယ်။ဒါပေမဲ့အကောင်းမြင်စိတ်လေးတွေအထိုက်လျောက်ရှိပြီးတော့ professional TV သက်သက်ရက်တည်နေတဲ့ media တွေကိုလည်းဘယ်လိုပြောမလဲအကောင်းမြင်စိတ်ရော့ပါသွားအောင်လုပ်တယ်လို့မျိုးဖြစ်သွားနိုင်တယ်ဖြစ်သွားလို့ရှိရင်မီဒီယာတွေကအဆိုးပဲမြင်နေဆိုတဲ့ဇာတ်ကားနဲ့လာဦးမယ်ဒါဟာကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်ဗျ
ဆရာကျော်မြင့်ကဘယ်လိုသဘောပါလဲ
ကျွန်တော်ကတော့ဟိုအားကိုးမရှိတဲ့သူတွေအတွက်တော့နောက်တွန့်စေမယ်ထင်တယ်ဟိုဥပုံညာဇာတ်ကားဖျားလိုင်ကောင်းအောင်ရမှန်သွေးဟောင်းနေခွေးတွေကတော့ဒီလိုပဲဟောင်းနေတတ်မှာပါသူတို့ကတော့နတ်ပယံဘေးမရှိဆက်လက်ချစ်တတ်နေလိမ့်မယ်လို့မြင်ပါတယ်ဗျ
ချောင်းစံသားစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ပဲဖြစ်ပါရရှင်။အခုကတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ကိုရန်နိုင်စီစဉ်တင်ဆက်တာဖြစ်ပါရရှင
်။ရောညမင်္ဂလာပါဗျာ။ဒီတစ်ပတ်မှာတော့ Wimbledon Tennis ပြိုင်ပွဲနဲ့အတူအခုညမှာကစားမယ့်ကမ္ဘာဖလားဒုတိယ Semi-final ပွဲအပေါ်သုံးသက်ချက်တွေကိုပြောပြသွားမှာဖြစ်ပါတယ်ဗျာ။ဗြိတိန်မှာကျင်းပနေတဲ့ Wimbledon Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။အ
ခုနှစ်အမျိုးသမီးဖိုင်နယ်ကိုတက်လာတာကတော့ချက်နိုင်ငံက2017 Wimbledon Champion Petra Kvitova နဲ့ကနေဒါနိုင်ငံကအသက်20ဆရှိသေးတဲ့ Eugenie Bouchatova ကဗစ်တိုဗာကတော့2017မှာ Wimbledon Champion တစ်ခါဖြစ်ပူထားပြီး Bouchat အတွက်တော့ဒါဟာပထမဆုံး Wimbledon Final ကိုတက်ဖူးတာဟုတ်သလို Grand Slam Final ကိုလည်းပထမဆုံးအကြိမ်ကစားဖူးတာပါဒီနောက်ဆုံး Final မှာတော့ကဗစ်တိုဗာကပထမဆက်ကို 6-3 နဲ့နိုင်ခဲ့သလိုဒုတိယဆက်မှာလည်း 6-3 ညာနဲ့နိုင်ပြီးတော့ဒုတိယအကြိမ် Wimbledon Champion ဖြစ်သွားခဲ့ပါတယ
် Yeah, set a match.
ဒါပေမဲ့ဒီဘက်လက်ဆွမ်းပြသွားတာကြောင့်ပွဲကလည်း55မိနစ်ပဲကြာခဲ့ပြီးတော့တင်းနစ်ကျွမ်းကျင်သူတွေအတော်များများကလည်းကဗစ်တိုဗာရဲ့အကောင်းဆုံးပွဲလို့တောင်ပြောခဲ့ကြတဲ့အထိပါဒါနဲ့ပတ်သက်ပြီးတော့ကဗစ်တိုဗာပြောတာကတော
့ It seems like right I mean definitely was one of the best matches what I played
ဟုတ်ပါတယ်အဲ့လိုထင်ရပါတယ်တေချာတာကတော့ကျမကစားဖို့တမယပွဲတွေကအကောင်းဆုံးပွဲတစ်ပွဲပါမျက်ကွင်းပေါ်မှာကျမကောင်းကောင်းကစားနိုင်တာသိပါတယ်ဒါပေမဲ့ဒီနေ့ကစားတာအရန်ကောင်းခဲ့ပါတယ်
မျိုးသားတူချင်းဖိုင်နယ်မှာတော့ဇီဒန်အဆင့်တက်သတ်မှတ်ခြင်းခံထားရတဲ့ Novak Djokovic နဲ့ Wimbledon Champion 5 ချိန်ဖြစ်ပူးတဲ့ Roger Federer တို့ကစားကြတာပါပထမပွဲမှာ Federer က tie break ကစားပြီး 6-6 နဲ့နိုင်ပါတယ်ဒါပေမဲ့ဒုတိယနဲ့တတိယပွဲတွေကိုတော့ Djokovic က 6-4 6-6 နဲ့ပြန်နိုင်ပါတယ်သရုပ်ထပွဲမှာတော့ Djokovic က5နှစ်နဲ့ဥဆောင်နေပြီးမှနောက်ဆုံးမှာ Federer က9နှစ်ပြန်နိုင်သွားလို့နှစ်ပွဲစီနဲ့နောက်ဆုံး5ပွဲမြောက်အထိကစားခဲ့ရပါတယ်။အဲနောက်ဆုံးပွဲမှာတော့တယောက်နဲ့တယောက်အခြေအနေကစားခဲ့ကြပြီးတော့နောက်ဆုံးမှာတော့ Djokovic က 6-4 နဲ့နိုင်ပြီးတော့ Wimbledon Champion ဆုကိုဒုတိယအကြိမ်စွခူးသွားခဲ့ပါတယ်။
Very special, most special Grand Slam final I've played. And at the time of my career for this
Grand Slam trophy, I was in the Grand Slam final. 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 I was in the Grand Slam final.ကျွန်တော်တို့ဒီ champion စုကိုနိုင်ဖို့ကအရန်လိုအပ်ပါတယ်ဒီနေ့အတွင်းကြံတဲ့ပွဲတွေနဲ့ရှေ့လျှောက်ကစားသွားရမယ့်ပွဲတွေအတွက်ပါကိုကိုကိုယုံကြည်မှုတွေတိုးလာအောင်ဒီစုကိုအသုံးချဖို့လုပ်သွားမှာပ
ါ I kept believing and kept you know trying to play offensive tennis and I'm happy it paid off in some instances so
ကျွန်တော်ကိုကျွန်တော်ယုံကြည်မှုထားပါတယ်ပြီးတော့တစ်ဖက်ကရိုက်တာကိုပဲခံစစ်နေနေကစားပဲတိုက်စစ်ပုံစံမျိုးနဲ့ကစားနိုင်မှုကြိုးစားတယ
်
အနိုင်မရတဲ့အတွက်ကျွန်တော်စိတ်ပြတ်မိတယ်ဆိုတာကိုတော့ခင်ဗျားတို့လည်းတွေးကြည့်လို့ရပါတယ်ဒါပေမဲ့ခင်ဗျားတို့သိတဲ့အတိုင်းပွဲကအကျိတ်အနဲ့ကတ်ပြီးတော့ရှုံးတာပါနိုဘက်နိုင်သင့်ပါတယ
်ဂျိုကိုဗစ်ချာပြီးခဲ့တဲ့ quarter final နဲ့ semi final ပွဲတွေမှာလည်းခက်ခက်ခဲခဲကစားခဲ့ရတာကြီးကြောင့်ဒီ final ပွဲမှာအတော်လေးကိုပင်ပန်းနေပုံလည်းရပါတယ်ဒါကြောင့်သူဟာသရုပ်ထဆက်မှာ5ပွဲ2ပွဲနဲ့ဥဆောင်ပြီးနောက်ဆုံး match point အထိရောက်ခဲ့ပြီးမှအဲ့ဒီဆက်ကိုပြန်ရှုံးသွားခဲ့သလိုဒီ final ကိုလည်းရှုံးတော့မလို့အထိဖြစ်ခဲ့ပါတယ်ဒီလိုအခြေအနေအထိဖြစ်ခဲ့ပြီးတော့မှဘလို့ပြန်အနိုင်ရအောင်လုပ်ခဲ့တာလဲဘာကြောင့်တူနိုင်သွားတာလဲဆိုတာရင်းနဲ့ပတ်သက်ပြီးတော့မြမလက်ရွေးစင်နဲ့ရန်ကုန်တက္ကသိုလ်လက်ရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ကိုမေးကြည့်ထားပါတယ
်ဒီဆုံးကြတော့စိတ်ဓာတ်ပဲဒီယူကေဗစ်ကသူအလျှော့မပြေးဘူးရသမျှသူအကုန်ရိုက်မယ်ဆိုတဲ့ဥစ္စာပဲအဲယူကေဗစ်ကမောပန်းတဲ့ပုံလေးကဦးနာတွေ့ရပါတယ်အဲအသက်ပြင်းသူကအဲရှူတဲ့ပုံလေးကအမြဲပြတယ်သူကဖက်ဒရယ်ကဘယ်တော့မှမပြဘူးသူကအင်တာဗျူးမှာပြောသွားတာပါတယ်စိတ်ဓာတ်ပြေတဲ့နိုင်နိုင်နေဆိုတဲ့ဥစ္စာရှိတယ်ဆိုပြီးတော့နည်းနည်းလေးပဲကွာတာအဲ့ဒါလေးပဲထိုက်တန်စွာနဲ့ရသွားတာပါအဲ့ဆိုတော့ဒီ grass court မှာရိုက်ရတဲ့ဆိုတဲ့ဥစ္စာကလက်စုံကိုကောင်းအောင်ရိုက်ပြရတာပေါ့လေအနောက်မှာယူနေတဲ့ဆိုတဲ့မရှိဘူးရှေ့မှာကြီးရှာလိုက်တက်လို့မရဘူးရှာပဲစကူတဲ့အားကိုလည်းမရဘူ
းတော်တော်များများကလည်းဒီပွဲကိုအခုနှစ်အတွင်းမှာအကောင်းဆုံးပွဲလို့ပြောနေကြတယ်အငယ်အဲ့ဒါကိုသဘောတူပါလား
အဲပြောရမှာပဲ grand slam မှာဒါအကောင်းဆုံးပွဲတစ်ပွဲပါပဲဒီဥစ္စာကပေါ့ဆိုတော့ five set 5ပွဲအပြည့်ရိုက်သွားတယ်ဆိုတော့
မြမလက်ရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ပါJokovic ဟာဒီပွဲနိုင်လိုက်တဲ့အတွက်ကမ္ဘာနံပါတ်1နေရာကိုလည်း2004ကနေပြန်ယူနိုင်လိုက်ပြီဖြစ်ပါတယ်ဗျာ ကွာဗလာဘောလုံးပွဲတွေဘက်ကိုအလဲပေးရမယ်ဆိုရင်တော့ဒီကနေ့ညသကောင်းကျော်မှာအာဂျင်တီးနားနဲ့နယ်သာလန်အသင်းတို့ကစားကြမှာပါဒီနှစ်သင်းရဲ့လက်ရှိအနေအထားပေါ်အားကစားဆောင်မရှင်ခူစော်မျိုးတန်သုံးသက်တာကတော့
အာဂျင်တီးနားကိုကြည့်မယ်ဆိုရင်အာဂျင်တီးနားဘွဲစဉ်တိုင်းမှာပကားအချွေတာကိုတွေ့ရတယ်ဒီကိုယ်မှန်ပြီးလို့ရှိရင်ဒီဘောလုံးကိုထိမ့်တတ်တယ်ထိမ့်မှန်ပြီးတော့ဒီကိုယ်ရောက်တဲ့ကိုလောကချောင်းဝင်တွင်းမယ်ပေါ့ဗျာချောင်းလို့ရှိရင်ဒီအဲ့အန္တရာယ်ဝယ်သူရောက်ထိမ့်တာကိုတွေ့ရတယ်ဆိုအရင်ကဒီနေ့ long plan ခုကိုချထားတဲ့ဘောကြီးတွေ့နေရတယ်။ဒါနေရာလည်းကြတော့ကြာခဲ့တဲ့အုပ်စုကလည်းကျက်တယ်ပေါ့ဗျာ။နောက်တစ်ခုဒီရှင်းခွက် quarter final အချိန်မှာသူကတော်တော်ကိုရုန်းကန်နေရတယ်။အခုအချိုးဘူးလူပဲကန်နေတဲ့အချိန်မှာနေရာလည်းရဲ့ခဏယူစွာကနည်းနည်းလေးများကျဆင်းနေမှာလို့ကျွန်တော်အားလို့နည်းနည်းလေးတန်မြတ်ဖြစ်နေတယ်ပေါ့နော်။ဒီဘက်ကကျွန်တော်ဆုံးပြရမယ်ဆိုရင်ဒီဘက်ကပြည်နဲ့ဆုံးတဖို့ညားတယ်လို့ကျွန်တော်အဲ့လိုမျိုးပြောနေချင်ပါဘူး။ဘွေးကြီးနည်းနည်း90တူအနာရရတဲ့ဆီစီနဲ့ဝင်နေလာလန်ဖြစ်နိုင်ကြတော့နေပြီးတော့အာဂျင်တီးနားပဲနေရပါမယ်လို့ပြောနေချင်ပါဘူး။အဲအာဂျင်တီးနားပဲဘိုလ်လူပဲတက်မယ်အနေထားပေါ့ဗျာ
။မက်ဆီကပဲအာဂျင်တီးနားအသင်းကိုဖိုင်နယ်ကိုရောက်အောင်ဆွဲခေါ်သွားမလား။ဒါမှမဟုတ်ရော်ဘင်နဲ့ဗန်ပါစီတို့လူတိုက်ကပဲလွန်ခဲ့တဲ့၄နှစ်ကလက်လွတ်ခဲ့ရတဲ့ကမ္ဘာဖလားဖိုင်နယ်မကြေပွဲကိုပြန်လွှဲဖို့ဒီပွဲမှာခြေကုံထုတ်သွားမလားဆိုတာကတော့ဒီညမှာအဖြေထွက်မှာပါဒေါ်ရာရှင်နေလဲအရေးပြက်ခံစောင့်ကြည့်ရကြိုးနဲ့တဲ့ပွဲတစ်ပွဲဖြစ်ပါစေလို့ဆန္ဒပြုရင်းနဲ့ပဲအခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးတက်လိုက်ပါဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားအပတ်စဉ်ကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်ထုတ်လွှင့်ချက်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုတော့အစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ32နဲ့58တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOA ရဲ့မနေ့ခင်း6:00နာရီကနေ9:00နာရီအထိထုတ်လွှင့်ချက်တွေကိုတော့ပထမနာရီဝက်ကိုလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနိုင်နိုင်ပြီးဒုတိယနာရီဝက်ကိုတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။မနေ့ပိုင်း6နာရီကနေ9နာရီအထိထုတ်လွှင့်ချက်တွေကိုမနေ့8နာရီကနေ9နာရီအထိပြန်လွှင့်ပေးတဲ့အခါမှာတော့လိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နိုင်နိုင်ကြပါတယ်။ပေါ်ဟုန်နေညပိုင်းအစီအစဉ်နဲ့မကြခင်မှာပြီးဆုံးတော့မှာမို့အခုကတော့ချန်နေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါမယ်ရှင်
။ဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်ဖွဲ့တွေကအစ္စရေးကိုဒီရော့ကက်ဒုံးကျည်တွေနဲ့ပြစ်လွတ်တိုက်ခိုက်နေချိန်မှာအစ္စရေးဘက်ကလည်းတိုက်လေယာဉ်တွေနဲ့ပါလက်စတိုင်းဘက်ကပြစ်မှတ်တွေကိုပြန်လည်တိုက်ခိုက်နေပါတယ်။ဒီပါလက်စတိုင်းဘက်ကဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတာကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့အစ္စရေးစစ်တပ်ကဒုတိယမြောက်နေ့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာပါ။အစ္စရေးနဲ့ဟာမတ်စ်ဖွဲ့တွေကြား2022ခုနှစ်နောက်ပိုင်းဒီရှေ့ရကြအပြင်းထန်တိုက်ခိုက်မှုတွေရှိခဲ့ခြင်းကစလို့အခုတချိန်အပြင်းထန်ဆုံးပြန်လည်ဖြစ်တာလည်းဖြစ်ပါတယ်။ဂါဇာဒေသတစ်လျှောက်ကမြို့အများအပြားကိုပစ်မှတ်ထားပြီးတော့ဒီအင်ကာနဲ့ဗုံးထုနေတွေမှာတိုက်ခိုက်မှုတွေကြောင့်လူ38ရောက်သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံကရှေ့ဘက်ကမ်းလွန်ပင်လယ်ပြင်ကိုအတဲကိုဒီတာတိုပြစ်ဒုံးကျည်လက်နက်နှစ်ဆင့်ဆက်သက်ပြစ်လွတ်ခဲ့တာမှာတောင်ကိုရီးယားတို့ကအရှိပင်လယ်နောက်ဂျပန်တို့ကဂျပန်ပင်လယ်လို့တိတိခေါ်ကြတဲ့ပင်လယ်ရေပြင်တဲကိုဒုံးကျည်တွေကျသွားပါတယ်ဒီဆက်သက်မှုကိုဂျပန်ဆိုရအဖွဲ့အတွင်းဝင်ချုပ်ယိုရီရှိဒါဆူဂါကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီဒီချိန်ဆိုလို့ရှိရင်မှဆိုရင်တော့ဒါဒီသတင်းပတ်နှစ်ပတ်တောင်မရှိသေးတဲ့အချိန်အတွင်းမှာမြောက်ကိုရီးယားက၄ချိန်မြောက်ဒုံးကျည်ပြစ်လွတ်ဆန်းသက်တာလည်းဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားထိတ်တိုက်ပြည်ပခါတွေဖြစ်မဲ့ဆိုရင်ဒေသဘက်ကိုဘီအန်နီရဲ့ကြားရောက်လိမ့်မယ်လို့နှစ်ပတ်လည်မဟာဗျူဟာနဲ့စီဝိုင်းဆိုင်ရာဆွေးနွေးပွဲဖွင့်ပွဲနေ့မှာတရုတ်သမ္မတရှီဂျင်ပင်ကပြောဆိုလိုက်ပါတယ်။တခါဒီအင်ဒိုနီးရှားနိုင်ငံမှာအကြိတ်နဲ့ရှင်ပြန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့ရွေးကောက်ပွဲဝင်သူသမ္မတကိုယ်စားလှယ်လောင်းနှုတ်ဦးစလုံးကသူတို့အနိုင်ရနိုင်တယ်လို့ဒီကနေ့ကြေညာလိုက်တာကြောင့်မလို့နိုင်ငံရေးရှေ့တိုးမရနောက်ဆုံးမရဖြစ်မဲ့အခြေအနေစီကိုဥတီသွားနေပါတယ်။မဲရေအတွက်80ကျော်ရေတွက်ပြီးချိန်မှာဒီကနေ့ထွက်လာတဲ့တရားဝင်မဟုတ်သေးတဲ့ရလဒ်တွေအရာဂျကာတာအုပ်ချုပ်ရေးမှူးဟောင်းကျိုတိုဝီဒိုတို့ကနေပြီးတော့ဒီဗိုလ်ချုပ်ကြီးဟောင်းပရာဘိုနိုဆူပီယန်တို့ကိုမဲရေထွက်ငါးနဲ့ရာဂိုင်လုံးနဲ့ဥဆောင်နေပါလေရှင်
။တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးချင်ညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကမဆွတ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့တျံဝမ်ဖြစ်ပါလေရှင်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးသွားမှာဖြစ်ပါလေ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.